Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဝါရှင်တန်မြို့တော် View American တန်ကနေ2016ခုနှစ်မတ်လ24ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေစတင်အသံလွှင့်နေပါခင်ဗျာ။ဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းတင်ကြပါပါထောက်လန်းရေးနဲ့လူညိုရေးလုပ်ငန်းတွေတိုးမြှင့်ဖို့ဥရောပသမဂ္ဂဝန်ကြီးတွေဒီကနေ့ဆွေးနွေးကြပါတယ်အီရန်နိုင်ငံမိုဆူးမြို့ကို IS လက်ထက်ကနေတိမ်းနိုင်ဖို့အီရတ်တပ်တွေစပြီးထိုးစစ်ဆင်တိုက်နေပါတယ်မြန်မာအပါအဝင်8.5နိုင်ငံအတွက်ချေးငွေဒေါ်လာ70ဘီလီယံကျော်ပေးမယ်လို့တရုတ်ကကန့်လန့်ထားပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့အစိုးရတက်လက်ထက်မှာပြည်ညာရေးဝန်ကြီးဌာနဆက်လက်ထားရှိသွားမှာနဲ့ပတ်သက်ပြီးတော့
အဲ့ကျွန်တော်နားလေတာကတော့ပြင်ကျဲဝင်းကြီးဌာနကိုဆက်လက်ထားရှိတယ်ဆိုတာအဲတဝက်တဲလို့ယူဆရကြောင်ထားတယ်လို့ပဲကျွန်တော်နားလေပါတယ်ပြန်တော့အစိုးရ
ပြင်ကျဲဝင်းကြီးတစ်အဖြစ်လွှတ်တော်ကအတည်ပြုလိုက်တဲ့ဥဖေမြင့်ပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုတော့မကြခင်နားဆင်ရမှာပါဒါအပြင်အစိုးရတက်လက်ထက်နိုင်ငံရေးကျင်းသားတွေအနေနဲ့ဘယ်လိုစိန်ခေါ်မှုတွေရှိနိုင်အောင်မလဲဆိုတဲ့အကြောင်းတခါ NCA အပြစ်ရသဘောတူစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ရဲ့ဒုတိယကြိမ်ထိပ်သီးစီဝေးပွဲကိုချင်းမိုင်မှာဒီကနေ့ကျင်းပခဲ့တာအပအဝင်တနင်္လာနေ့တိုင်းအတွင်းတရံဇာတာတူဖော်နေတာနဲ့ပတ်သက်ပြီးတော့ဒေသခံတိုင်းရင်းသားကွန်ရက်ကအစင်းခံစားထုတ်ပြန်လိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင့်ဒီမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးကကြေညာပေးမှာဖြစ်ပါတယ်ဗျာ
ထောက်လိုင်းနဲ့လူညိုရေးဆိုင်ရာလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်ရည်နီးလန်းရှာဖွေဖို့ဥရောပသမဂ္ဂ EU တရားရေးနဲ့လူညိုရေးဆိုင်ရာဝန်ကြီးတွေဒီကနေ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဆွေးနွေးကြပါတယ်။ဘရပ်ဆဲလ်စ်မြို့တော်တိုက်ခိုက်မှုမှာတန်တရားရှိသူနောက်တဦးကိုဖမ်းမိဖို့လဲရဲတပ်ဖွဲ့ကဆက်ရှာနေပါတယ်။အဲဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း31ယောက်ထဲမှနေသေဆုံးပြီး300လောက်ဒဏ်ရာရခဲ့တာပါ။အင်္ဂါနေ့မနေ့ပိုင်းကမာလ်ဘီကယထာဘူဒာယုံမှာအထက်ကပုံခွဲတိုက်ခိုက်မှုမှာပါဝင်ပုံရတဲ့ဒုတိယလူကိုရဲတပ်ဖွဲ့ကအပူဒီမြင့်လိုက်ရှာနေတယ်လို့ဘယ်ဂျီယံသတင်းဌာနတွေကပြောပါတယ်။လူ20သေဆုံးပြီးနောက်ထပ်အများပြတင်ရရတဲ့ဘူဒါယုံတက်ခတ်မှုမှာပါဝင်သူတူအဖြစ်ခါလစ်အယ်ဘာကရာဝီကိုအာနာဘန်တွေကအစောပိုင်းမှာပြောကြတာပါဒါပေမဲ့ဒုတိယလူတစ်ယောက်ဟာအေဂျစ်တလုံးကိုတည်ပြီးအယ်ဘာကရာဝီနဲ့အတူလမ်းလျှောက်သွားတာကိုမာပစ်ဘူဒါယုံမှာရှိတဲ့လုံခြုံရေးကင်မရာတွေကနေရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရတယ်လို့ရဲတပ်ဖွဲ့ရဲ့ဒီပူချက်ကိုကိုးကားပြီးဘယ်လ်ဂျီယံထုတ်လူစွာသတင်းစာကရေးပါတယ်အယ်ဘာကရာဦးရဲ့ညီအကိုအီဘရာဟင်မှာအဲ့ဒီနှစ်ဒီမနက်ထဲမှာပဲလေစိတ်ကိုတိုက်ခိုက်ခဲ့တဲ့အထေကံဘုံခွဲသူ2ဦးတည်းကတဦးဖြစ်တယ်ဆိုတာတရားဝင်ဖော်ထုတ်ထားပြီးပါပြီ။ဒုတိယအထေကံဘုံခွဲသူကတော့နာဂျင်းလာချရာဦးဖြစ်တယ်လို့သတင်းဌာနတွေကဖော်ပြပါတယ်။သူဟာ IS အဖွဲ့ကဘုံလုပ်သူတဦးဖြစ်ပြီးပြီးခဲ့တဲ့နှစ်နိုဝင်ဘာလပါရီမြို့တော်တိုက်ခိုက်မှုမှာအဓိကလက်သည်တဦးအဖြစ်သတ်မှတ်ခံထားရသူပါ။
ဆီးရီးယားနိုင်ငံကတစိ့တပိုင်းအဖြစ်ခက်ရက်စဲရေးဟာအဲ့ဒီမှာတိုက်ခိုက်မှုတွေရော့ကျသွားဖို့ရအကျိုးဖြစ်ထွန်းမှုရှိထားတယ်လို့ရုရှားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကမော်စကိုမြို့တော်မှာဒီကနေ့ပြောပါရယ်။ဒါပေမဲ့တိုက်ခိုက်မှုတွေရော့ကျဖို့နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ဖို့အများကြီးလုပ်ဖို့ရှိသေးတယ်လို့ပြောပါရယ်။တိုက်ခိုက်မှုတွေရက်သွားတာကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပထမဆုံးအချိန်တိတိတသားပေးနိုင်ခဲ့တယ်လို့လည်းဒီရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖ်ရော့ဖ်နဲ့အစည်းအဝေးအစမှာဝန်ကြီးကယ်ရီကပြောပါရယ်။မော်စကိုမြို့တော်ကဆွေးနွေးပွဲတွေကနေစီးရီးယားပြည်ပခန့်မြန်နိုင်သမျှအမြန်ဆုံးအဆုံးသတ်သွားအောင်အထောက်အကူဖြစ်စေနိုင်မယ်လို့မစ္စတာလက်ဖရော့နဲ့ဆွေးနွေးပွဲမတိုင်ခင်မှာဝန်ကြီးကယ်ရီကပြောပါရယ်ရီမင်လစ်ဗျားနဲ့အရှိလေပိုင်းငင်းငင်းကြီးလုပ်ငန်းစဉ်လို့တခြားပြည်ပခန့်တွေကိုဖြည့်ရှင်းတာမှာရုရှားရဲ့ပူးပေါင်းဆောင်ရွက်မှုကိုမျှော်လင့်တယ်လို့လည်းမစ္စတာကယ်ရီကပြောပါရယ်ဝန်ကြီးကယ်ရီဟာဒီရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဒီကနေ့နောက်ပိုင်းမှာတွေ့ဆုံခဲ့ပါသေးတယ်ရှင်
ကာရစ်ပက်မာကတပ်ဖွဲ့တွေရဲ့ကျိုးရနောက်ခံပေးမှုနဲ့ယူရက်တပ်ဖွဲ့တွေဟာ IS စစ်သွေးကြောအဖွဲ့ရဲ့အခိုင်အမာနေရာဖြစ်တဲ့မိုဆူးမြို့ကိုပြန်ရဖို့ပထမဆင့်ထိုးစစ်တွေစတင်လိုက်ပါပြီ။အမေရိကန်လေ့ကျင့်ပေးထားတဲ့ Iraq အမှတ် 15 တပ်မဟာရဲ့တပ်မ2ခုကတပ်ဖွဲ့ဝင်တွေဟာမိုဆူးမြို့အရှိတောင်ဘက်မှာ IS တွေတင်ထားတဲ့ခြေရွာ6ရွာကိုဒီကနေ့မနက်ပိုင်းမှာစပြီးတိုက်ခိုက်တာပါ။ဆွန်နီမွတ်စလင်ဘာသာဝင်လူမျိုးစုတွေလည်းတိုက်ပွဲမှာပါဝင်နေပြီးဒါဟာအစဉ်လာအဖြစ်ဆွန်နီဒေသတွေကိုထိန်းထားဖို့အတွက်အထူးအရေးပါတယ်လို့ပက်မာကတမှုအများပြားကဆိုပါတယ်။ပက်မာကတပ်ဖွဲ့တွေဟာအခုတိုးစစ်မှာတကယ်တမ်းပါဝင်တိုက်ခိုက်နေတာမဟုတ်ဘူးလို့ဂါရစ်ပက်မာကဗိုလ်ချုပ်ကြီးနာဂျတ်အလီကပြောပါတယ်။ဘာကြောင့်လဲဆိုတော့တိုက်ပွဲဟာအစဉ်လာအဖြစ်ဆွန်နီအာရဗ်ဒေသတွေမှာဖြစ်နေတာကြောင့်လို့ဆိုပါတယ်။ဒါပေမဲ့လည်းကြေးရွာတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုအီရတ်တပ်ဖွဲ့တွေကိုပေးထားတယ်လို့ဗိုလ်ချုပ်ကြီးအလီကပြောပါတယ်
။အာဂျင်တီးနားနိုင်ငံရဲ့ဒက်ဒီဝါလို့ဆိုတဲ့ဆေးရနာရှင်အုပ်ချုပ်ရေးကာလအတွင်းသေဆုံးသူတွေအတွက်တိစောက်ထားတဲ့အမတ်တရားပန်းချံကိုအမေရိကန်သမ္မတဘရက်အိုဘားမားဒီကနေ့သွားရောက်မယ်လို့ခန့်မှန်းထားပါတယ်။အာဂျင်တီးနားမှာရရဆက်ဆက်အုပ်ချုပ်တဲ့စစ်ဆိုးရတက်ခဲ့တဲ့အာနာသိမ်းပွဲဖြစ်ခဲ့တာနှစ်40ပြည့်သွားပါပြီ။နှစ်နိုင်ငံအကြအဆင်မပြေဖြစ်ခဲ့တဲ့ဆက်ဆံရေးကိုခိုင်မာအားကောင်းအောင်ပြန်လုပ်ဖို့ယူရတဲ့သမ္မတသစ် မော်ရီစီယိုမာဆရီရဲ့နိုင်ငံတော်ဧည့်သည်တော်အဖြစ်ဒီသမ္မတဥပမာအာဂျင်တီးနားမှာရောက်နေတာပါ။ပေါ်ထူးနေညရောကတော့အာဂျင်တီးနားသမ္မတတက်ခင်းအခမ်းအနားနဲ့နိုင်ငံတော်ညစာစာပွဲကိုသမ္မတဥပမာနဲ့သမ္မတဂရောမီရှဲဥပမာတို့တက်ရောက်ပါတယ်။စစ်ဆိုးရလက်ထက်တည်ဆုံသွားသူတွေအတွက်ဘွေနိုအဲရစ်မြို့တော်ကအမတ်တရပန်းချံမှာလုံမဲ့ဒီနေ့အခမ်းအနားကိုသမ္မတနဲ့သမ္မတဂရောတို့တက်ကြမှာပါ။အမေရိကန်ပြည်တော်စုဟာအာဂျင်တီးနားစစ်ဆိုးရကိုထောက်ခံပံ့ပိုးခဲ့တဲ့ဆိုတာလျှို့ဝှက်အဆင့်ကနေပဲပြတ်ထားတဲ့အထောက်အထားတွေမှာတွေ့ထားရတာပါ။1986ခုနှစ်ကနေ1983ခုနှစ်ဆီယာနာရှင်အုပ်ချုပ်တဲ့ဒက်ဒီဝါကာလအတွင်းလူပေါင်း 3,000 လောက်သေဆုံးဒါမှမဟုတ်ပျောက်ဆုံးသွားခဲ့တယ်လို့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း 9:00 နာရီကနေ 10:00 နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ 24 kHz 12395 လိုင်းဒိုမီတာ 25 kHz 11965ဆိုင်းဒိုမီတာ 32 kHz 9323ဆိုင်းဒိုမီတာ 51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ 190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝေကနေဂျာတာပရိညဘက်တရုံတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်မြန်မာထိုင်းဗီယက်နမ်ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေအတွက်ချင်းငွေနဲ့အကျွေးယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်အမေရိကန်ဒေါ်လာ 17.5 ဘီလီယံကမ်းလှမ်းမှုစီစဉ်ထားတဲ့ကြောင်းတရုတ်ဝန်ကြီးချုပ်လီကီချန်းကကြေညာလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာလုပ်တဲ့ဘောက်ဆူနီပွဲအတွင်းအဲ့ဒီ၅နိုင်ငံကခေါင်းဆောင်တွေနဲ့ဗိုလ်ထူးတွေမှတွေ့ဆုံပြီးတဲ့နောက်တရုတ်ဝန်ကြီးချုပ်ကကြေညာလာပါ။တရုတ်ဝန်ကြီးချုပ်ဟာမြန်မာဒုတိယသမ္မတစိုက်မောက်ခန်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ကြားကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်၊လာအိုဝန်ကြီးချုပ်ထောင်ဆင်းသမ္မာဗွန်၊ဗီယက်နမ်ဒုတိယဝန်ကြီးချုပ်ဖန်ဘင်းမင်းတို့နဲ့လည်းတရားစီတွေ့ဆုံဆွေးနွေးပါတယ်။အခြေတော်အခြား၅နိုင်ငံတွေဒီချင်းငွေနဲ့အကျိုးယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်ဒေါ်လာ 17.5 ဘီလီယံကိုအခြေခံစောက်အုံတည်ဆောက်ရေးနဲ့တခြားစီမံကိန်းတွေမှာအသုံးပြုမယ်လို့ဝန်ကြီးချုပ်လီကပြောတာကိုကိုးကားပြီးတရုတ်စိုးရပိုင်းဆင်ဝါသတင်းဌာနကဖော်ပြပါတယ်။2014ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့အခြေအခြားထိပ်သီးအစည်းအဝေးပွဲအတွင်းမှာလည်းအခြေတော်အခြားနိုင်ငံတွေအတွက်ချင်းငွေဒေါ်လာဘီလီယံ20ကိုဝန်ကြီးချုပ်လီကကမ်းလှမ်းခဲ့ပါသေးတယ်။မိတ်ဆွေဆက်ဆံရေးနဲ့ငွေကြေးဆိုင်ရာကမ်းလှမ်းတာတွေရှိနေတဲ့ကြားမှာပဲမြန်မာနဲ့ VNM နိုင်ငံတွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးကတိတ်ကြီးအဆင်ပြေလာတာမဟုတ်ပါဘူး။ဗီယက်နမ်နဲ့တရုတ်ကြားဆက်ဆံရေးကတောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုဆိုင်ရာပြင်းထန်တဲ့အငြင်းပွားမှုတွေကြောင့်အဆင်မပြေဖြစ်တာပါမြန်မာနိုင်ငံနဲ့ကတော့ဒေါ်လာ 3.6 ဘီလီယံတန်မြေဆုံဆဲစီမံကိန်းကို2012ခုနှစ်မှာရပ်ဆိုင်ထားခဲ့တဲ့ကိစ္စကြောင့်ဆက်ဆံရေးအဖူအထည်ဖြစ်နေတာပါဒါ့အပြင်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတည်နဲ့ပတ်သက်ပြီးတော့လည်းတရုတ်အစိုးရမှစိုးရိမ်ချက်တွေရှိနေပါတယ်
ထနေရန်ကနေမလေးရှားကိုသွားတဲ့ရထားတစ်စီးပေါ်မှာတံမိုးအဖြစ်ဒေါ်လာတန်းနဲ့ချီတဲ့ဘိမ်းမြူနဲ့စိတ်ကြွဆွေးတွေကိုခီးဆောင်အိတ်ထဲမှာထည့်ပြီးခိုးသွင်းမှုစူးစမ်းခဲ့ကြတဲ့မလေးရှားနိုင်ငံသား15ယောက်ကိုဖမ်းဆီးလိုက်တယ်လို့ထိုင်းရဲတပ်ဖွဲ့ကဒီကနေ့ပြောပါရယ်စိတ်ကြွဆေး498ပေါင်နဲ့ဘိမ်းမြူ18ပေါင်သိမ်းဆည်းရမိခဲ့တာလို့ထိုင်းရဲတပ်ဖွဲ့ကပြောတာပါအခုသိမ်းယူရမိတဲ့ ICE လို့လူတွေသိကြတဲ့စိတ်ကြွဆေးတွေဟာတံမိုးအဖြစ်အမေရိကန်ဒေါ်လာ73သန်းကျော်တယ်လို့ရဲမှူးကြီးဘူတီတက်ပွန်ဂရာပူဝန်ကပြောပါရယ်တကယ်ကိုများပြားလာတဲ့မူရစ်ဆေးတွေကိုသိမ်းဆည်းရမိတာဖြစ်တယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာရဲဒုတိယဗိုလ်ချုပ်ကြီးတီတီရက်နွန်ဖရန်ပီတက်ကလည်းပြောပါရယ်ဒီမူရစ်ဆေးတွေဟာမြန်မာနိုင်ငံကမူရစ်ဆေးတွေအ धिक ဖြတ်သန်းဝင်ရောက်ရာဒေသဖြစ်တဲ့ထိုင်းနိုင်ငံမြောက်ပိုင်းကနေလာလာလို့လည်းသူကပြောပါရယ်ရှင
်လောင်စာကဲသုံးဒုံးယင်အင်ဂျင်ကိုအော်မီမြင်ဆက်သက်လိုက်နိုင်ပြီလို့မြောက်ကိုရီးယားကပြောပါရယ်ဒါဟာတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့အထိရောက်နိုင်တဲ့တာဝန်ပြဒုံးကြီးထုတ်လို့ရေးကြိုးပမ်းချက်မှာအ धिक အစ်တစ်ခုဖြစ်ပါလိမ့်မယ်ဒုံးယင်အင်ဂျင်ဆန်းသက်တဲ့အချိန်မှာမြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အောင်ရှိနေခဲ့တယ်လို့အစိုးရအဘော်ကိုရီးယားဗဟိုသတင်းဌာန KCN တွေကပြောပါတယ်။ဒီဆန်းသက်ချက်ကနေရန်သူတွေရဲ့နှလုံးသွေးပုကိုကြီးမားတဲ့ကြောက်ရွံ့ထိတ်လန့်မှုဖြစ်စေအောင်တိုက်ခိုက်မှာဖြစ်တယ်လို့ခင်ဂျွန်အောင်ကဆိုပါတယ်။လောင်စာခဲကိုအသုံးပြုခြင်းအပြင်ဒုံးယင်ပြစ်လွတ်ဖို့ပြင်ဆင်ရတဲ့အချိန်ရောက်ကြမှာဖြစ်ပြီးဒုံးကြီးတွေကိုရွှေ့ပြောင်းနိုင်စွမ်းတိုးလာမှာဖြစ်ပြီးတော့လောင်စာရည်သုံးဒုံးယင်တွေထဲအများကြီးပို့ပြီးတော့စိတ်ချရစေပါတယ်။
အမေရိကန်ကာကွယ်ရေးလုပ်ငန်းဆိုင်ရာ Contract Company ကြီးတွေရဲ့ကွန်ပျူတာကွန်ရက်တွေတဲကိုဟက်ကာတွေထိုးဖောက်ဝင်ရောက်ဖို့အကူအညီပေးခဲ့တဲ့ဆိုတာတရုတ်နိုင်ငံသားတူကဝေခံပြောဆိုထားပါတယ် F-22 နဲ့ F-35 တိုက်လေယာဉ်တွေနောက် C-17 သဲယူပို့ဆောင်ရေးလေယာဉ်နဲ့ပတ်သက်တဲ့စီမံကိန်းတွေကိုခိုးယူဖို့တရုတ်နိုင်ငံကတခြားလူနှစ်ယောက်နဲ့အတူပူးပေါင်းကြံစီမှုနဲ့အသက်50အရွယ်စုဘင်းဟာအများဆုံးထောင်နဲ့ငါးနှစ်အထိချခံရနိုင်တယ်လို့အမေရိကန်တရားရေးဌာနကပေါ်ထူးနေမှာပြောပါတယ်အဲ့ဒီစီမံကိန်းတွေကိုစုဘင်းကဘယ်သူစီပို့ခဲ့တာလဲဆိုတာကိုတော့ကယ်လီဖိုးနီးယားပြည်နယ်ဖက်ဒရယ်တရားရုံးမှာတင်သွင်းတဲ့အထောက်အထားတွေထဲမှာမပြောထားပါဘူးစုဘင်းဟာအမေရိကန်ကုမ္ပဏီတွေကိုပြစ်မှတ်ထားပြီးလုတ်ကင်တာမျိုးကို2008ခုနှစ်ကတည်းကစတင်လုပ်ခဲ့တာလို့အမေရိကန်ဆိုရကပြောပါတယ် Boris C-17 သယူပို့ဆောင်ရေးလေယာဉ်နဲ့ဆိုင်တဲ့အချက်လက်တွေပါတဲ့ဖိုင်တစ်ခုကိုတရုတ်နိုင်ငံကအမိမဖော်ထားတဲ့လူပုဂ္ဂိုလ်တဦးစီ2010ပြည့်နှစ်မှာသူကပို့ပေးခဲ့ပါတယ်ဘဲကုမ္ပဏီဝန်ထမ်းတွေကိုပြစ်မှတ်ထားရမယ်ဆိုတာကိုဆုံးဖြတ်ဖို့သူနဲ့ပူးပေါင်းကြံစီသူတွေကိုစုဘင်းကအကူအညီပေးခဲ့တယ်လို့စာရွက်စာတမ်းတွေကိုလည်းအင်္ဂလိပ်ဘာသာကနေတရုတ်ဘာသာကိုဘာသာပြန်ပေးခဲ့ပါတယ်။ 2014ခုနှစ်ဇူလိုင်လမှာအမေရိကန်ရဲ့ပန်ကြားချက်နဲ့သူ့ကိုကနေဒါနိုင်ငံမှာဖမ်းဆီးခဲ့တာပါသူ့ကိုလွှဲပြောင်းမပေးဖို့ကိစ္စကိုစူပင်းကဆွန့်လွတ်ခဲ့ပြီးတော့ပြီးခဲ့တဲ့လမှာအမေရိကန်ပြည်ထောင်စုကိုလွှဲပေးခဲ့တာပါရှင်
အမေရိကန်ပြည်ထောင်စုမှာမူဆလင်တွေနေတဲ့ရပ်ကွက်တွေကိုပို့ပြီးစောင့်ကြည့်ဖို့ Republican Party သမ္မတလောင်းဖြစ်ဖို့ကြိုးစားနေသူတို့ဖြစ်တဲ့ Ted Lieu တော်မှ Ted Cruz ရဲ့ပြောဆိုချက်ကိုမူဆလင်တွေကတုံ့ပြန်ပယ်ချကြပါတယ်။ Belgian နိုင်ငံ Brussels မြို့တော်မှာ IS အစွန်ရောက်လူတွေများရှိသူတွေကအထေကံပိုးကွဲတိုက်ခိုက်ပြီးတဲ့နောက် Ted Cruz ကအရည်လိုပြောတာပါ။ Cruz အနေနဲ့ကိုပါပြောတယ်ဆိုတာကိုပါသာသိဖို့လိုကြောင်းအမေရိကန်မှာရှိသမျှလူစုတွေအားလုံးကိုစောင့်ကြည့်တာဟာကောင်းတဲ့ကိစ္စဖြစ်ကြောင်းဖြစ်ပျက်နေတာတွေအများကြီးရှိပြီးမူဆလင်တွေကြောင့်ကြီးပဲမဟုတ်တဲ့အကြောင်းမူဆလင်တူကခြေပါပါတယ်။အမေရိကန်ပြည်ထောင်စုမှာအခုချိန်အဖြစ်နေဦးရာဒီကာလဖြစ်ပြီးဝါရှင်တန် DC မြို့တော်မှာတော့နှစ်စဉ်ဒီအချိန်ရောက်တိုင်းချယ်ရီပန်းပွဲတော်ကိုကျင်းပလေ့ရှိတာကြောင့်ကဘာလက်ခီးတဲ့အများပြားလာကြတဲ့အချိန်မှာမကြသေးခင်ကရာဒီဥတုအေးခဲ့တဲ့အချိန်တွေဟာချယ်ရီပန်းတွေအကောင်းဆုံးပွင့်မဲ့အချိန်တွေကိုတော့ထိခိုက်မှာမဟုတ်ဘူးလို့အမေရိကန်တစ်တော်နဲ့ပန်းဦးရင်ဆိုင်ရာဌာနကပြောပါတယ်တကယ်လို့ရာဒီဥတုတာယာတယ်ဆိုရင်တော့ချယ်ရီပန်းတွေဟာအပင်ပေါ်မှာ10ရက်လောက်ထိခံနိုင်မွယ်ရှိပါတယ်ဒီနှစ်တွေချယ်ရီပန်းတွေအစွမ်းကုန်ပွင့်တဲ့အချိန်ဟာချယ်ရီပန်းပွဲတော်ဖွင့်ပွဲနဲ့လည်းတိုက်ဆိုင်နေပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အမတ်ခင်ဖြူရီတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အစိုးရတင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ပြည်ညာရေးဝန်ကြီးဌာနကိုအရင်ကရှိခဲ့တဲ့ဝါရဖြန့်ချီပုံစံမျိုးမဟုတ်ပဲအများပြည်သူရဲ့အတန်းတွေအများပြည်သူရဲ့လူလားချက်တွေကိုဖော်ပြနိုင်တဲ့လူမှုနဲ့အပြန်လန်ပေါင်းကူးဖလှယ်တဲ့လူမှုအကျိုးပြုဌာနတစ်ခုဖြစ်အောင်ပြင်ဆင်ပြောင်းလဲသွားမယ်လို့ပြည်ညာရေးဝန်ကြီးအဖြစ်ဒီကနေ့လွှတ်တော်ကနေအတည်ပြုလိုက်တဲ့ဥဖိတ်မြင့်ကပြောပါတယ်။စူရသည့်လက်ထက်မှာပြည်ညာရေးဌာနကိုဘလို့ပုံစံမျိုးနဲ့အပြောင်းလဲတွေလုပ်သွားဖို့ရှိနေပါလဲ။ဆက်သွယ်မေးမြန်းထားတဲ့မတ်ခင်ဖြူတွေကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီမြန်မာနိုင်ငံမှာကတော့အရင်တော့ဆိုရင်ပြည်ချိုင်းဦးကြီးဌာနနဲ့ပတ်သက်လို့ဝေဖန်ခံရတာတွေရှိပါတယ်ဒီနိုင်ငံတော်ဝါဒဖြန့်ချီတဲ့ဒီဌာနတစ်ခုလို့တုံးခဲ့တဲ့ဟာမျိုးတွေလည်းရှိတာပေါ့နော်ဆိုတော့အခုဒီအစိုးရတက်လက်ထက်မှာဝန်ကြီးဌာနတွေကိုတိတတရှော့ချတာတွေရှိပေမဲ့လို့ပြည်ချိုင်းဦးဝန်ကြီးဌာနကတော့ဆက်ပြီးတော့ရှိနေပါတယ်ဆိုတော့ဒီဘောမှာအင်္ဂိရဲ့သဘောထားလေးကိုအရင်ဆုံးသိပြရစီရှင
်ဟုတ်ကဲ့ခင်ဗျအဲကျွန်တော်ကတော့ဒီနေ့မှာဒီပြုခံရတာပေါ့နော်ဆိုတော့အဲကျွန်တော်ဒီအစိုးရဖွဲ့နဲ့ဒီဝါရတွေဆွေးနွေးကြည့်ကြကြပြည့်စုံဆွေးနွေးရတာမရှိသေးပါဘူးနော်ဒါပေမဲ့ကျွန်တော်နားလည်တာကတော့ပြည်ချိုင်းဝန်ကြီးဌာနကိုဆက်လက်ထားရှိတယ်ဆိုတာအဲတို့ရတယ်လို့ယူဆလို့ကြောင်းထားတယ်လို့ပဲကျွန်တော်နားလည်ပါတယ်ပြည်နာအစိုးရအသစ်မှာသူရဲ့မူဝါဒတွေရှိပါလိမ့်မယ်ဒီမူဝါဒတွေအများသိအောင်သင်ပြဖို့တော့ဒီလိုရန်ရတဲ့ခုကတော့လုံမှာပေါ့နော်အဲ့ဒါဒီတမင်တကာဒီအရင်ကတုံးခဲ့တဲ့ဝါရဖြန့်ချီရေးဆိုတာမျိုးထက်အဲဒီသူရွေးကိုကိုရွေးကောက်တင်ရတဲ့ပြည်သူကိုအစီရင်ခံတဲ့သဘောပဲအဓိကဖြစ်လိမ့်မယ်လို့ကျွန်တော်မြင်ပါတယ်ဆိုရင
်ဟုတ်ကဲ့စောစောကအန်ကေပြောသလိုပဲဒီအစိုးရတဲ့မူဝါဒတွေကိုပြည်သူတွေသိအောင်ပြောပြဖို့ဆိုတာပါပါတယ်အစိုးရရဲ့မူဝါဒတွေကိုဖော်ပြတယ်ဆိုတော့ဒီအရင်ကရှိခဲ့သလိုအစိုးရဝါဒဖြန့်ချီတာမျိုးနဲ့မတူအောင်ဒီပြည်ပြင်ပြောင်းလဲမှုတွေဘာတွေကိုထူးထူးခြားခြားပြောင်းလဲလှုပ်ဆောင်နိုင်ပါမလဲရှင့်ဒီအစိုးရတဲ့လက်ထက်မှာ
ဟုတ်ကဲ့အဲ့ဒီမှာဟိုကျွန်တော်မြန်မာတော့ဒီဘယ်ဌာနဒီကျွန်တော်တို့ကုမ္ပဏီတွေဖြစ်ဖြစ်လုပ်ငန်းဌာနတွေဖြစ်ဖြစ်ပေါ့ဗျာအများပြည်သူတွေဆက်ဆံတဲ့ဆက်သွယ်တဲ့အဲဆက်သွယ်ပေါ့နော်မီဒီယံပေါ့နော်ဒီကြားကန်ပစ္စည်းရတော့လိုအပ်ပါတယ်အစိုးရတရားနေနေဆိုတော့ပို့ပြီးတော့လိုပါတယ်ဒီနှောင်းကတော့ဒီပြန်ကြားရေးဆိုတဲ့ဟာကိုနိုင်ငံတကာမှာဒီနာမည်ကိုတိတ်ပြီးတော့မသုံးကြဘူးဆိုတာတော့စောစောတည်းကပဲတမိုင်းမှာဒီဝါဒဖြန့်ချီရေးဆိုတဲ့ဟာမျိုးတွေနဲ့ဆက်ဆံနေတဲ့အကြောင်းတွေကြောင့်အဲ့ဒီနာမည်ကိုအော်ရှောင်ကြတာတွေရှိပါတယ်ဒါမှတချို့တိုင်းပြည်တွေလည်းသုံးနေတာလည်းရှိတော့ရှိပါသေးတယ်ဥပမာဒီမိုကရေစီနိုင်ငံကြီးတွေဖြစ်တဲ့အမေရိကန်လိုနိုင်ငံမျိုးတော်မှာအရင်တော့တော့ information agency information service စသဖြင့်တော့သုံးပါတယ်ပုံမှန်နောက်ပိုင်းကျမှ public affairs department ဆိုတဲ့အမျိုးတောင်းလဲသုံးစွဲတာတွေ့ရပေါ့နော်အဲဆိုချင်တာကတော့ဒီလိုအများပြည်သူနဲ့ဆက်သွယ်တဲ့ဆက်ဆံတဲ့အလုပ်ကတော့လုပ်နေရမှာပေါ့နော်အများပြည်သူကိုအစိုးရကကိုလုပ်နေတဲ့လုပ်တွေကိုဟုတ်ပြပြတာပေါ့ဒီအတိပေးတာဒီဒါတာဝန်လည်းဖြစ်ပါတယ်အများပြည်သူကရွေးကောက်တင်ပြောင်းလိုက်တယ်တင်ပြောင်းလိုက်တဲ့ကိုယ်စားလှယ်တွေကနေဆက်လက်ပြီးတော့ခန့်အပ်တယ်အဲဆိုတာဖြစ်တာဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူကိုတင်ပြဖို့ရှိပါတယ်အဲ့ဒီကမှတစ်ဖက်သက်ဝါရဖြန့်ကြည့်တာမျိုးမဖြစ်အောင်ဆိုရင်ဒီဆိုတာမီဒီယာလို့ခေါ်တဲ့နေရာတွေကနေပြီးတော့ဒီဆိုတာဘိုင်းကပြောတဲ့သတင်းတွေပေါ်ပြတယ်အဲသူဆိုတာအာဘော်တွေပေါ်ပြတယ်ဆိုတဲ့သဘောမျိုးမဟုတ်တက်တက်မဟုတ်ပါနဲ့အများပြည်သူရဲ့အပန်းနေအများပြည်သူလိုလားချက်တွေအများပြည်သူကဒီအစိုးရပိုင်းတတော်ပိုင်းစသဖြင့်ပေါ့နော်အဲ့ဒီလိုသူတို့ရွေးတော့တင်ပြလိုက်တဲ့ပုံကိုယ်တွေရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့မကျေနပ်တာတွေအဲလက်မခံနိုင်တာတွေဝေဖန်ထောက်ပြကျင်တာတွေဖြည့်ဆွဲပြောဆိုကျင်တာတွေသူတို့လိုလားတဲ့သူတို့လိုရင်ဆန္ဒတွေကဘာတွေဖြစ်ပါလဲဆိုတာတွေကို ကောပြနိုင်အောင်ပါကျွန်တော်တို့အဲစီမံပေးမယ်ဆိုလို့ရှိရင်ဒါဒီတစ်ဖက်ပေါ်ဒီဝါဒဖြစ်နေဆိုတဲ့အနေထားဒီအစိုးရရဲ့ကိစ္စတွေပြောနေဆိုတဲ့အနေထားမဖြစ်ပဲနဲ့အစိုးရနဲ့အများကြီးဒီချာအပြန်လမ်းပေါင်းကူးကလေးတဲ့ဌာနဖြစ်မယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီလက်ရှိရှိနေတဲ့အစိုးရသတင်းဌာနတွေသတင်းစာရေဒီယိုရုပ်မြင်သံကြားတွေနဲ့ပတ်သက်ပြီးတော့အစိုးရတဲ့လက်ထက်မှာဘယ်လိုပုံစံမျိုးနဲ့ဆက်ပြီးတော့ထားရှိသွားမှာပါလဲအပြောင်းလဲဘာတွေဖြစ်လာနိုင်ပါသလဲရှင
်ဟုတ်ကဲ့ကျွန်တော်အခုစဉ်းစားတာကျွန်တော်တိတိကျကျတော့အဲဆွေးနွေးတိုင်ပင်ပြီးလောက်ရတဲ့အနေအထားမရှိပါဘူးလက်တော်အဲကျွန်တော်တူဦးဒီအနေနဲ့စိတ်ကူးအနေနဲ့ပြောမှဆိုရင်ဤမီဒီယာတွေကိုကျွန်တော်တို့အတွင်တန်အရာရောနော်ဒီတင်ပြတင်ဆက်နေတဲ့ပုံတံတွေအရာရောအကြောင်းအရာပိုင်းမှာပါပေါ့နော်ဆောစောကျွန်တော်ပြောခဲ့သလိုဒီအပြန်လာအဲအသွမ်းလာရှိတဲ့အနေအထားဖြစ်အောင်အကြောင်းလေးပြုပြင်ပြောင်းလဲနိုင်ဖို့ကျွန်တော်စဉ်းစားပါတယ်
ဘာကင်ဖြူတွေကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲအကြောင်းကိုမပြောခင်နိုင်ငံရေးအကျဉ်းသားတွေနဲ့ဆိုင်တဲ့သတင်းပုဒ်ကိုအခုတခါအလဲဖေးခြင်းပါတယ်။လာမယ့်အစိုးရတက်လက်ထက်မှာနိုင်ငံရေးအကျဉ်းသားတွေအနေနဲ့စိန်ခေါ်မှုတွေနဲ့ဆက်လက်ရင်ဆိုင်ရမှာဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားအခွင့်အရေးဆောင်ရွက်လှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုကျူးလွန်နေသူတွေကိုထိန်းချုပ်နိုင်မဲ့အခြေအနေတစ်ရက်မဖော်ဆောင်နိုင်တရွေ့ဒီလူခွင့်ရချိုးဖောက်နေတဲ့အခြေအနေကိုထိမ့်သိမ်းနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုပါတယ်အပြည့်စုံကိုတော့ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ဖမ်းဆီးခံထားရသူ900နီးပါးလောက်ရှိနေပြီးမကြာခင်မှာအာဏာလွှဲပြောင်းရယူမဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီလက်ထက်မှာဒီယုံကြည်ချက်ကြောင့်ဖမ်းဆီးခံထားရသူတွေကိုလွတ်ပြေးမှာဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါဒါပေမဲ့လက်တွေ့မှာတော့ဒီကိစ္စကိုဖြေရှင်းရမှာအခက်အခဲတွေတွေ့နိုင်တယ်လို့နိုင်ငံရေးအကျဉ်းသားများကုညီဆောင်ဆောင်ရေးအဖွဲ့တွဲဖက်အတွင်မှုကိုပိုကြီးကအခုလိုပြောပါတယ်
မြန်မာနိုင်ငံမှာအစိုးရတည်းရဲ့ပါလီမန်ရဲ့ဒီလူမှုရွေးချယ်ရတဲ့သူတွေဖြစ်မယ်ဒါပေမဲ့ဒီအစိုးရတည်းနဲ့ပါလီမန်မှာကဒီတိုင်းပြည်ရဲ့အရေးအယာကိစ္စတွေကိုစီမံဆောင်ရွက်အပြည့်အဝရှိမှာမဟုတ်ဘူး။တိုင်းပြည်ရဲ့လူမှုရေးဆိုင်ရာကိစ္စတွေကပတ်သက်ပြီးတော့ကာလုံကအဓိကစကားပြောခိုင်းတဲ့ဖြေရှင်းမှဖြစ်တယ်။အဲ့ဒီအတွက်ဒီနိုင်ငံရေးကျင်းသားတွေလွတ်မြောက်ဖို့မလွတ်မြောက်ဖို့ဆိုတာကအစိုးရတည်းရဲ့သဘောထားဆိုတာနဲ့ဆက်လို့ရှင်ကာလုံရဲ့သဘောထားပေါ်မှာပုံပြီးမူတည်နေတဲ့ဆိုတာမျိုးကိုကျွန်တော်တို့ထောက်ပြရတယ်။အခုကမြန်မာနိုင်ငံရဲ့ဒီလူခွင့်ရချိုးဖောက်မှုတွေတော်တော်များများကိုကျူးလွန်နေတာကလက်နက်ကင်တပ်ဖွဲ့ဝင်တွေဖြစ်တယ်။ဒီတော့ကြာဒီလက်နက်ကင်တပ်ဖွဲ့ဝင်တွေကိုဒီလူခွင့်ရချိုးဖောက်တယ်နဲ့ပတ်သက်ပြီးတော့အရေးယူနိုင်တဲ့ကြံရည်တစ်ခုမရှိဘူးဆိုလို့ရှိရင်လူခွင့်ရဒီအခြေအနေတိုးတက်လာဖို့ဆိုတာကလည်းကျွန်တော်တို့လည်းနည်းနည်းလေးဖြတ်သေးတဲ့ကိစ္စမျိုးတွေရှိတယ်
။ထုတ်ဖော်မှုအစ်စ်နဲ့ဖိနှိပ်မှုအဟောင်းများအစဉ်ခံစားကို Amnesty International နိုင်ငံတကာလူငင်းချက်တော်ခွင့်အဖွဲ့ကဒီကနေ့ရန်ကုန်မြို့မှာထုတ်ပြန်လိုက်တာမှာနိုင်ငံရေးအကျဉ်းသားအရေးနဲ့ပတ်သက်ပြီးကိုဘိုကြီးလည်းဝင်ရောက်ဆွေးနွေးခဲ့တာပါဒီအစဉ်ခံစားကိုရန်ကုန်မြို့ Park Riot Hotel မှာသတင်းစာရှင်းလင်းပွဲကျင်းပပြီးထုတ်ပြန်ခဲ့တာပါအစဉ်ခံစားနဲ့ပတ်သက်လို့ AI အဖွဲ့ရဲ့မြန်မာနိုင်ငံဆိုင်ရာသုတေသီ Laura Hake ကအခုလိုရှင်းပြပါတယ်
We see to be the key recommendations to the incoming National League for Democracy government including
ခုထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာလက်ရှိဖမ်းဆီးမှုတွေနဲ့အကျဉ်းချခံရသူတွေအကြောင်းအဓိကအမိန့်မောင်းထုတ်ပြထားပါတယ်။လာမယ့် NLD အစိုးရအနေနဲ့လည်းယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုလွှတ်ပေးဖို့နဲ့အခွင့်အရေးအတွက်တိုက်ပွဲဝင်တာကြောင့်သူတို့အပေါ်ဆွဲဆိုခံရတဲ့အမှုတွေကိုပတ်လပ်ပေးဖို့ကိုလည်းအကြံပြုထားပါတယ်။ထပ်ပြင်ဒီလိုလူအခွင့်ရေးလှုပ်ရှားသူတွေကိုဖမ်းဆီးနိုင်တဲ့ဥပဒေတွေကိုပြန်ပြင်သုံးစွဲတဲ့အခြေအနေတွေကိုရှောင်ရှားဖို့စတာတွေလည်းပါဝင်ပါတယ်
။မြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ထောင်ဒဏ်အကျဉ်းချခံထားသူ100နီးပါးရှိပြီးအမှုရင်ဆိုင်နေရသူ400လောက်ရှိနေတာပါ။မကြသေးခင်ရက်ပိုင်းတွေအတွင်းဂျနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူအခွင့်ရေးကောင်စီက UPR လို့ခေါ်တဲ့နိုင်ငံချင်းအလိုက်လူအခွင့်ရေးအခြေအနေတွေကိုတင်ပြတဲ့ညီလာခံမှာတော့မြန်မာအစိုးရကိုယ်စားလှယ်ကနိုင်ငံတကာအကြံပေးချက်တော်များများကိုလက်ခံခဲ့ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်ရှိနေသေးပဲလို့ဒီညီလာခံကိုတက်ရောက်တဲ့လူခွင့်ရေးလှုပ်ရှားသူတွေကထောက်ပြခဲ့ပါတယ်။ဒါပေမဲ့လည်း NLD အစိုးရအနေနဲ့ယုံကြည်ချက်ကြောင့်အခုလိုဖမ်းဆီးခံရတဲ့နိုင်ငံရေးကျင်းသားတွေကိုလွှတ်ပေးနိုင်တဲ့နည်းလမ်းတချို့ရှိနေသေးဖြစ်ကြောင်း88မျိုးဆက်နဲ့ပွင့်လင်းလူအဖွဲ့အစည်းကကုမ္ပဏီအေးကအခုလိုပြောပါတယ်
။သမရရဲ့လုပ်ပိုင်ခွင့်နဲ့မှာတော့ဘာပါလဲဆိုတော့လူငယ်ငွေပေးခွင့်ရှိတယ်လေ။ဒါကတော့ကာလုံးနဲ့မညှိနိုင်ပဲဆိုလိုတာကပို့ဝန်းလိုမျိုးပေါ့နော်။ထောင်ချပေးတဲ့လူတွေကိုဟိုလူငယ်တက်တာဝင်ပေးခွင့်ရတယ်ကြ။အဲ့လူငယ်အပြီးပိုင်းလူငယ်ချမ်းသာငွေကတော့ဒါကာလုံနဲ့ညှိပြီးပေးရမယ်ဆိုပြီးတော့ဖွဲ့စည်းပုံမှာအဲ့လိုနှစ်ပိုင်းခွဲပြီးပြန်ထားပါတယ်။အဲ့တော့ကျွန်တော်မြင်တာကတော့တမန်လုပ်ပိုင်ခွင့်အာဏာလေးကနေထောင်ချလူတွေလုပ်ပေးရမှာဖြစ်တယ်လို့တရားရင်ဆိုင်တဲ့ကိစ္စတွေကိုလည်းညှိနှိုင်းပြီးတော့မှအကုန်လုံး withdraw ပြန်လုပ်ပေးနိုင်တဲ့အခြေအနေမျိုးဖြစ်လာရင်တော့ကောင်းတယ်။ဒါပေမဲ့အဲ့လောက်ထိတော့ကျွန်တော်လည်းခက်ခဲမယ်လို့ထင်ပါတယ်။အဲ့အခြေအနေရောက်ဖို့ခက်ဦးမယ်လို့ထင်ပါတယ်။
မနေ့ကဗုဒ္ဓဟူးနေ့တုန်းကတော့နိုင်ငံရေးအကျဉ်းသားတွေကိုဂုဏ်ပြုတဲ့ပွဲရန်ကုန်မြို့မှာကျင်းပခဲ့တာမှာဒီကြဆုံးသွားခဲ့တဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့မိသားစုတွေကိုဂုဏ်ပြုခဲ့ပြီးဒီအခမ်းအနားကိုယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေရဲ့မိသားစုဝင်တွေနိုင်ငံရေးအဖွဲ့အစည်းခေါင်းဆောင်တွေနဲ့တန်တမန်တွေလက်တက်ရောက်ခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုမီးမောင်းထုတ်ပြတဲ့အနေနဲ့အခုလိုအခမ်းအနားကျင်းပတာလို့လည်းပြောဆိုပါရခင်ဗျာ
ကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မကြာခင်မှာတနင်္လာနေ့တိုင်းတွင်ကတရံဇာတာဒုဖော်နေတာနဲ့ပတ်သက်တဲ့အစီရင်ခံစာတစ်ခုအကြောင်းကိုပြောပြသွားဖို့ရှိပါတယ်။အခုတော့တိုင်းသာလက်နက်အဖွဲ့ရဲ့ထိပ်သီးစည်းဝေးပွဲအကြောင်းကိုပြောပြချင်ပါတယ်။ NCA ခေါ်တဲ့နိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေသဘောတူစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်အဖွဲ့စည်းရှစ်ဖွဲ့ရဲ့ဒုတိယအကြိမ်ထိပ်သီးစည်းဝေးကိုဒီကနေ့ထိုင်းနိုင်ငံချင်းမိုင်မြို့မှာစတင်ကျင်းပနေပြီဖြစ်ပါတယ်။ဒီအစည်းအဝေးကနေငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်အစိုးရတင်တဲ့ချိတ်ဆက်ဆောင်ရွက်ရေးကိစ္စ NCA လက်မှတ်မရေးထိုးကြသေးတဲ့တိုင်းသာလက်နက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။လက်ရှိမြန်မာတပ်မတော်ကနေတိုင်းသာလက်နက်အဖွဲ့လှုပ်ရှားရာဒေသတွေမှာအင်အားတိုးချဲ့စစ်ဆင်နေမှုပြုလုပ်နေတဲ့အချိန်မျိုးမှာအစိုးရတင်တဲ့အပြစ်မရက်သေးတဲ့အဖွဲ့တို့ NCA လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်တွေအလင်းမြန်လှုပ်ဆောင်တင်တယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအချိန်နေအပြည့်စုံကိုတော့ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။ NCA ပြည်ရလက်နက်ကန်ဖွဲ့ရှိဖွဲ့ရဲ့ဒီကနေ့ပထမရက်စည်းဝေးမှာဆုံးမြတ်ချက်တွေမချနိုင်သေးပေမဲ့ခြေဆက်လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့တယ်လို့ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် BNLO ရဲ့နိုင်ကဘူမူကြီးခုံကာကခုလိုပြောပါတယ
်။အဓိကဥတီတာကတော့အစိုးရအပင်နဲ့ကျွန်တော်တို့လက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့ခြေဆက်ပူးပေါင်းဆောင်ရွက်ရမယ့်လုပ်ငန်းတွေနောက်ပြီးတော့ဖြစ်ကြခြင်းခံရတော့လည်းလက်မှတ်မထိုးရသေးတဲ့အဖွဲ့ကြီးတွေနဲ့ကျွန်တော်တို့ညီညွတ်ရေးမပြတ်ပဲနဲ့ပူးပေါင်းဆောင်ရွက်မယ့်လုပ်ငန်းတွေဖွဲ့စည်းထားတဲ့ကျွန်တော်တို့ရဲ့ committee တွေအများကြီးရှိတာပါဗျာ။အဲဒီ committee တွေရဲ့ရှေ့လုပ်ငန်းတွေလည်းပါဗျာ။အဲအဲ့ဒါတွေကိုဆွေးနွေးသွားမှာပါ
။ဒီစည်းဝေးမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ပြည်ထောင်စုညီညာရေးညီလာခံကျင်းပရေးကိစ္စ၊အစိုးရသိမ်းတဲ့ချိတ်ဆက်ဆောင်ရွက်ရေးကိစ္စ၊ NCA လက်မှတ်မရေးထိုးနိုင်ကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စ၊ပြည်ခတ်တိုက်ခိုက်မှုရပ်စရေးဆိုင်ရာပူးတွဲဆောင်ရွက်ရေး committee GMC နဲ့ပြည်ထောင်စုညီညာရေးဆွေးနွေးမှုပူးတွဲကော်မတီ UBDGC ဖွဲ့တွင်နဲ့ရှေ့ဆက်လုပ်ငန်းစဉ်ကိစ္စတွေကိုအဓိကထားဆွေးနွေးဆုံးဖြတ်သွားမယ်လို့ဘူမူကြီးခုံကာကပြောပါတယ်။ဒီကနေ့ကျင်းပတဲ့အစည်းအဝေးရဲ့ဖွဲ့ပွဲမှာတောင်ပိုင်းရှမ်းပြည်တမတော် RCSSSA ရဲ့ဥက္ကဋ္ဌဒုဗိုလ်ချုပ်ကြီးရွတ်စစ်ကနေ NCA ဟာတိုင်းဒါတွေလူလာတဲ့ပန်းတိုင်ကိုရောက်ဖို့လန်ဒလန်ဖြစ်တယ်လို့အစိုးရရဲ့လှည့်ကွက်ဆဲရောက်မသွားဖို့လူတယ်လို့ရှမ်းပါသားနဲ့ခုလူပြောဆိုခဲ့ပါတယ်
။ NCA နဲ့မတ်ပင်ချင်းတန်းဟောက်ခါဘာသူဒီရင်းမိုင်ဟောက်အနည်းဘယ်ကလော့ကလိုင်းပိုင်းတပွန်တ
ာ NCR ဆိုရင်ကျွန်တော်တို့လိုလားတဲ့ပန်းနိုင်စီကိုတွားရောက်ဖို့အတွက်လန်တလန်လန်ခုဖြစ်ပါတယ်ကျွန်တော်ပန်းနိုင်ကိုအရောက်တွားနိုင်ဖို့အတွက်ဒီကြားထဲမှာကျွန်တော်တိုက်ပွဲဝင်ဖို့ကျွန်တော်ရင်ဆိုင်ဖို့တွေအတွက်ကျွန်တော်တို့ပွတ်ပွတ်လေးလေးဆွေးနွေးကြမှာဖြစ်ပါတယ
်လက်ရှိ NCA ပြည်ရလက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့NCA လုပ်ငန်းစဉ်အတိုင်းဆက်လက်ကောင်းထယ်ပေါ်သွားဖို့အစိုးရပြောင်းလဲကာလအတွင်းစောင့်ဆိုင်နေရတယ်လို့လည်းဘူမူကြီးခေါကကအခုလိုပြောပါတယ
်အခုဒီလုပ်ငန်းတွေကတော့ဆက်သွားနေရတယ် ongoing process ဖြစ်နေတော့ဒီ process ထဲမှာနိုင်ငံရေးဆွေးနွေးပွဲတွေလာမယ်ဒုတိယကြိမ်ပြည်တော်စုညီညာရေးညီလာခံလာမယ်သို့တော့ဒီအစိုးရဘက်ကတော့အစိုးရအပြစ်အဟောင်းလက်လွဲလက်ပြောင်းရှိမယ်ဆိုတော့အဲ့ဒီဒီကြိမ်အဲ့ဒီဒီကန္တာတော့ကျွန်တော်တို့ကစောင့်ကြည့်ရမှာပါ
ဒါအပြင် NCA လက်မှတ်မရေးထိုးနိုင်ကြသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးသွားမှာဖြစ်ပြီးတွေ့ဆုံမဲ့ရက်ကိုတော့အသိမပြုနိုင်သေးဘူးလို့လည်းသူကဆိုပါတယ်။လက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွင်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့နဲ့လက်မှတ်မရေးထိုးနိုင်သေးတဲ့ဖွဲ့တွေကြားမှာသဘောထားကွဲလွဲမှုတွေလည်းရှိနေပါတယ်။ဒီလိုအမြင်မတူကွဲပြားမှုတွေရှိနေပေမဲ့လည်းဆက်ဆံမှုရှိရှိနားလည်မှုယူပြီးတိုင်းရင်းသားရေးကိစ္စတွေကိုလှုပ်ဆောင်သွားရမယ်လို့ UNSC ဒုတိယဥက္ကဋ္ဌနန်ဟန်သာကပြောပါတယ
်။နားလည်မှုရှိရှိနဲ့ဆက်ဆံမှုရှိရှိလှုပ်ဆောင်သွားဖို့တော့ဒါလိုအပ်ပါတယ်။ဒီဖက်စလုံးနဲ့ဒါကိုလက်ခံပါတယ်။ဆက်ပြီးလှုပ်သွားမှာပါ။
လက်ရှိအစိုးရကူးပြောင်းကာလကြမ်းမှာမြန်မာတပ်မတော်ကနေရှမ်းပြည်နယ်ဘက်မှာစစ်ရင်အားတွေတိုးချဲ့ချထားလာတယ်လို့အပြစ်မရနိုင်သေးတဲ့တိုင်းဒေသဖွဲ့တွေကိုနေမြေရှင်းလင်းရေးကောင်းစင်နဲ့ထိုးစစ်ဆင်မှုတွေပြုလုပ်လာနေပါတယ်။ဒီလိုအခြေအနေမျိုးမှာအစိုးရတင့်နေတဲ့အပြစ်မရသေးတဲ့အဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးလုပ်ငန်းစဉ်တွေကိုအလင်းမြန်ဆောင်ရွက်တင့်တယ်လို့ဘူမူကြီးခုံကာကပြောပါတယ်
။ချိန်နဲ့တပြင်းညီမဟုတ်ဘူးဆိုရင်တပ်မတော်ကအခွင့်အရေးပေးရကြပြီးတော့တပ်မတော်ကသူ့ရဲ့လုံခြုံရေးအမြင်ပါညာအကြောင်းပြပြီးတော့စစ်ရေးအကြောင်းပေးလုပ်သွားနိုင်တာကိုလည်းကျွန်တော်တို့စိုးရိမ်နေခဏ။ဒါမဲ့အစိုးရအစ်စ်ကလည်းအစီအရလက်မှတ်မထိုးရသေးတဲ့အဖွဲ့တွေညံ့ညံ့ဆန်းဆန်းဖိတ်ခေါ်ခြင်းမလုပ်ဘဲနဲ့အချိန်ဆွဲရမယ်ဆိုရင်ပို့ပြီးတော့အန္တရာယ်ကြီးနိုင်တဲ့အခြေအနေမျိုးဖြစ်နိုင်တယ်ခဏ။
NCA ပြည်ရလက်မှတ်ရေးထိုးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ထိပ်သီးဆွေးနွေးပွဲကိုဒီလ24ရက်နေ့ကနေ26ရက်နေ့ထိထိုင်းနိုင်ငံမှာကျင်းပသွားမှာဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့ကထိပ်သီးခေါင်းဆောင်60နီးပါးတက်ရောက်ခဲ့ကြပေမဲ့ဒီမိုကရေစီအကျိုးပြုကိရင်တပ်မတော် TGPA ကဖွဲ့ခေါင်းဆောင်တွေတက်ရောက်နိုင်ခြင်းမရှိခဲ့ပါဘူး။မြန်မာစိုးရငင်းချမ်းရေးကိုယ်စားလှယ်ဖွဲ့တဲ့ KNU ခေါ်ကိရင်မျိုးရာစီယုံဒီမိုကရေစီအကျိုးပြုကိရင်တပ်မတော် TGPA တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA ပို့မျိုးရာလူမျိုးရေးဖွဲ့ချုပ် BNLU ရခိုင်ပြည်လူမျိုးရေးသားဦး ALP မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်သားဦး ABSDF အစရှိတဲ့အဖွဲ့ရှိဖွဲ့တို့ဟာ2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရလက်မှတ်ရေးထိုးနိုင်ခဲ့ကြပါတယ်ခင်ဗျာ
ထိုင်းခြေဆိုင်သတင်းတောက်နိုင်ကွင်းသတင်းပေးပို့ကြတာဖြစ်ပါတယ်အခုတစ်ခါတော့တနင်္သာရီတိုင်းကတရံဇာတာထုတ်လုပ်မှုနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်တနင်္သာရီတိုင်းအတွင်းကမိုးသွေးမြေဝံခရင်လူမျိုးတွေနေထိုင်ရာအရက်မှာအစိုးရနဲ့ KNU တပ်ဖွဲ့တွေဘက်ကတရံဇာတာတူဖော်မှုတွေလှုပ်ဆောင်နေပြီးအဲ့လိုတူဖော်မှုတွေကြောင့်ဒေသခံတွေထိခိုက်နေတာမျိုးရှိနေတယ်လို့တနင်္သာရီမြို့မကြီးနဲ့ဌာနေတိုင်းသားကွန်ရက်ကနေအစင်ခံစာထုတ်ပြန်ထားပါတယ်ဒီအကြောင်းကိုတော့မအေးမာကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
တနင်္သာရီတိုင်းကမောမြဝန်းဒေသကရင်လူမျိုးစုတွေနေထိုင်ရာနေရာမှာကရင်လက်နက်ကင်တွေနဲ့အစိုးရတပ်တို့နှစ်ဖက်ဝင်ထွက်သွားလာနေကြတာပါအဲ့ဒီနေရာဟာစစ်ဘေးဒဏ်ကိုအကြိမ်ကြိမ်ခံခဲ့ရပြီးဒေသဖွံ့ဖြိုးရေးခေါင်းစဉ်နဲ့ဒေသခံလူလူတွေရဲ့မြေယာတွေကိုသိမ်းငယ်ပြီးတဲ့နောက်လွန်ခဲ့တဲ့၅နှစ်ကတည်းကစီမံကိန်းတွေကိုလှုပ်ဆောင်ခဲ့တယ်ဆိုပြီးအစီရင်ခံစာထုတ်ခဲ့တဲ့တနင်္သာရီမြစ်မာကြီးနဲ့ဌာနေတိုင်းရင်းသားကွန်ရက်ရဲ့ဒါရိုက်တာဆော့ဖရင်ကီကပြောပါတယ
်ဒီဒေသကတနည်းအားဖြင့်ပြောမယ်ဆိုရင်လွန်ခဲ့တဲ့ဒီ၅နှစ်၆နှစ်လောက်တုန်းကကျွန်တော်တို့တဝေရင်းနဲ့စိတ်ကန်းစီမံကိန်းလုပ်ငန်းကြီးပေါ်လာတယ်စီမံကိန်းလုပ်ငန်းကြီးပေါ်လာတဲ့အခါမှာဒီဒေသခံတွေရဲ့ရှိတဲ့မြေယာတွေကိုလမ်းမကြီးတွေဖောက်လုပ်ခြင်းနဲ့ခံရတယ်ဒေသခံကိုဘယ်လိုမျိုးတင်ပြချက်လက်မှာလည်းမပြီးဘူးဘယ်လိုမျိုးရှင်းပြခြင်းမှလည်းမရှိဘူးဒေသခံတွေရဲ့နိမ့်နာမှုတို့ခံစားမှုတို့အဲ့ဒီဟာတွေလည်းသူတို့ဘာမှပြောတာတွေမရှိဘူးဆိုတော့အခုပုံဖြူရင်းအမိခံတဲ့ဟာတွေကနောက်ဆုံးပြောရမယ်ဆိုရင်ဒေသခံရဲ့တဘာဝအရင်းအမြစ်ကိုထုတ်ယူတာတွေမကဘူးဒေသခံမှာရှိတဲ့တဘာဝပတ်ဝန်းကျင်တွေလည်းပြည့်စည်လာတဲ့တွေ့ရှိရတယ
်အဲ့ဒီနောက်ကရင်မျိုးသားအစည်းအရုံး KNU နဲ့မြန်မာအစိုးရတို့အဖြစ်ခက်ရစေးလက်မှတ်ရေးထိုးပြီးတဲ့အခါမှာတော့အဲ့ဒီဒေသမှာသတ္ထုမိုင်းရွှေရင်းစတဲ့ဒုဖော်ရေးလုပ်ငန်းတွေကိုပုံမပြီးတော့လှုပ်ဆောင်လာရုပ်လဲဆိုပါတယ်
။တနင်္ဂနွေတိုင်းဘန်းချောင်းဆိုတဲ့နေရာမှာစောက်မီးတွေလုပ်ငန်းကြီးပေါ်လာတယ်ဆိုတော့အဲ့ဒီဟာပြဿနာရှိတယ်။ပြီးတော့ဟိန်းဒါသတ္ထုတွင်းဘဝပင်သတ္ထုတွင်းအဲ့ဒီသတ္ထုတွင်းကဒေသခံတွေသုံးနေတဲ့ပေါက်သုံးကြီးတွေအားလုံးကရှုံညုံနေဖြစ်ကုန်ကြတယ်။အားလုံးချီချီလို့တော့မရတဲ့အခြေအနေပြောလို့ပြောမယ်ဆိုတော့ပြောလို့ရတယ်။သုံးမှုဆိုဝေလာဝေ
းဒီလိုလှုပ်ဆောင်လာတဲ့အခါမှာလူလူတွေရဲ့နစ်နာမှုတွေအတွက်ဖြေရှင်းပေးမှုမရှိတာတွေတာဝန်ယူမှုတာဝန်ခံမှုတွေမရှိတာတွေဖြစ်ခဲ့တယ်လို့လဲ Soft Linky ကဆက်ပြောပြပါတယ
်ဒီဒေတာခံတွေကနေတော့တက်ဆိုင်ရာအာဏာပိုင်းကိုမင်းမြန်းစုံစမ်းလိုက်တဲ့အခါမှာဥပမာ KNU ဆိုပါပြောလိမ့်မယ်ဆိုရင်ဒါကနိုင်ငံတော်ပြည်တာတို့သွားလုပ်လို့မရဘူးเนาะတို့ရဲ့အတိတ်ခက်ရစေးကိုထိခိုက်နိုင်တယ်ဆိုပြီးတော့အကြောင်းပြတယ်တိုင်းဒေတာကြီးကိုသွားတော့လေတိုင်းဒေတာကြီးကပြောလဲဆိုရင်ဒီနေရာတို့ပိတ်ပြီးလို့မရဘူးဒါက KNU ရဲ့ control area မှာဖြစ်တယ်အကယ်၍သူသွားလို့ရင်သူရဲ့ဆက်ဆံရေးပြတ်သွားမယ်ဆိုပြီးတော့အစိုးရမြေကစလုံးကဟိုရှောင်းဒီရှောင်းလုပ်နေတယ်ပြေဆိုတော့ဂျားကခံရတာတိတိပဲဖြစ်တယ
်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေဖွင့်ပေးခဲ့ပြီးတဲ့နောက်မှာတော့တနင်္သာရီတိုင်းအတွင်းမှာအကြီးစားမြေသိမ်းမှုတွေပေါ်ပေါက်ခဲ့ရတာတွေတဘာဝအရင်းမြစ်တွေထုတ်ယူရေးနဲ့စက်မှုကုန်ကျန်းသီးနှံများကိုလုတ်ခဲ့တဲ့စီးပွားရေးစီမံကိန်းတွေကဒေသကိုပျက်စီးမှုတွေဖြစ်စေခဲ့ပုံတွေကိုအစီရင်ခံစာမှာဖော်ပြပါရှိပါတယ်။ဒါအပြင်နိုင်ငံခြားရင်းနှီးမြှုပ်နှံသူတွေကသူတို့ရဲ့လုပ်ငန်းရှင်လူမှုရေးတာဝန်ဖြစ်တဲ့ CSR အစီအစဉ်နဲ့နိုင်ငံတကာပတ်ဝန်းကျင်ထိသိမ်းရေးတွေလှုပ်ဆောင်တဲ့အခါမှာကျိုးဝိုင်းသတ္တောခွက်တွေကိုများများရရှိအောင်ကြိုးပမ်းနေတာတွေလည်းရှိခဲ့ကြောင်းဒီအတွက်မြေသိမ်းမှုတွေနဲ့အထက်အဓမ္မမောင်းထုတ်မှုတွေကိုဒေသခံတွေကရင်ဆိုင်ရတဲ့အပြင်တဘာဝတန်ရာဇာတထိန်းချုပ်ခွင့်တွေနဲ့အသုံးပြုခွင့်တွေဆုံးရှုံးခဲ့ရတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်။ဒီအတွက်အဲ့ဒီဒေသကိုဒေသခံတွေကိုယ်တိုင်ပြန်လည်ထိန်းသိမ်းမှုတွေလုပ်ဆောင်နေရတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော်မအေးမာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။မကြခင်မှာထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရှင်များမင်္ဂလာပါခင်ဗျာ Washington Bureau of View American အတန်ရဲ့ကြာသပတေးနေ့ညဘက်မြန်မာဘာသာစီစဉ်လေးကိုည10နာရီထီလိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမယ့်အထဲမှာတော့ကျမရေကန္တာဦးအောင်ခင်ရဲ့မြမောက်ရေးရာသုံးသက်ချက်စီစဉ်တဲ့အတူ
နိုင်ငံကြီးတမိုင်းမှာဘင်းကိုဒီဟာကလောကမရှိခဲ့ဘူးတဲ့တမိုင်းမှာတန်တီကတိရေးထိုးလိုက်တဲ့သဘောတော့တော့ဖြစ်တာပေါ့လေခမဆောက်ဆောင်ချင်းအပြောင်းလဲတစ်ခုလို့တော့ပြောလို့ရတာပေါ့လေအထင်ကျော်ဆိုတာကလည
်းပတ်စင်တိုင်းရင်သတင်းလောအစီအစဉ်မှာဒီအကြောင်းကိုနားဆင်ရဖို့ရှိပါတယ်ဒီတဲကမှအရင်ဆုံးတော့အပတ်စဉ်ကျမကြီးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကလေးငယ်တိစုံမှုများလာနေတဲ့အုံနောက်အမေးရောင်ယောဂအကြောင်းတင်ပြထားပါတယ်ဒါစီနဲ့ရန်ကုန်မြို့ကကလေးငယ်တချို့စတင်တိစုံလာရတဲ့ဘက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဒီအုံနောက်အမေးရောင်ယောဂါကိုစောစောတိဆေးရုံအချိန်မီပို့ဖို့အရေးကြီးတယ်လို့ဂျမားရေးပညာရှင်တွေကအရေးပေါ်သတိပေးနေကြပါတယ်ဒီအကြောင်းကိုတော့စေးတက်ကတို့တကလေးဂျမားပညာဌာနအငိမ့်စားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคပါမောက်ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုဒီကလေးငယ်တွေအုံနောက်အမေးရောင်တာဖြစ်တာများနေပြီးတော့အသက်ဆုံးရှုံးမှုတွေပါများနေတယ်လို့ကြားပါရစေ။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါလားဆရာ
။ငွေကတော့တပတ်လောက်ကမန္တလေးတိုင်းပေါ့နော်။တာစီမြို့နယ်မှာကလေးတွေကုသမြအုံနောက်အမေးရောင်ဖြစ်တယ်ပေါ့နော်။မန္တလေးဆေးရုံကြီးတို့မိထီလာဆေးရုံတို့ရောက်ရှိတဲ့ဆုံးပါမှုရှိတယ်လို့ကျွန်တော်သိရပါတယ်။အဲ့ဒီကလေးတွေမှာလည်းစမ်းသပ်ဆက်ဆေးကြီးတော့အုံနောက်အမေးရောင်ဖြစ်တဲ့ပိုးတစ်မျိုးပေါ့။အဖြစ်ပေါ်များတာမီနီမောကောကာဒီမျိုးစားပေါ့နော်အဲဒီပက်တီးရီးယားကြောင့်ဖြစ်တယ်လို့ယူဆတယ်ဒါတော့အကရောဂါအတွက်ဖြစ်တယ်လို့ယူဆတယ်ပေါ့နော်ဖြစ်တဲ့လူကနေရောက်တဲ့ပုံရောဖြစ်လို့ရှိရင်အလိုသတ်မှတ်တယ်အခုတိုင်းမကြခင်ကလည်းရန်ကုန်မှာဒဂုံတောင်မိုင်းညွန့်နယ်ကနေတော့ကလေးနှစ်ယောက်ဆုံးရှုံးမှုရှိတယ်ပေါ့အမှန်တကယ်မှာကလေးကြီးကဒေငန်းကျောင်းဆေးရုံရောက်တယ်အဲဒီမှာဒီရောက်ခင်နေရဆုံးတာပေါ့နော်ဒေဆောင်လာတွေကနောက်တစ်ခါကလေးတယောက်ရန်ငင်းဆေးရုံမှာလေးဆေးမှာဝင်အဲဒီလောက်တော့ဆုံးသွားပါရှိတယ်။အဲ့နောက်ပိုင်းမှာတော့ဆုံးမမှုမရှိပါဘူး။ဒါပေမဲ့တကယ်တော့ဒီနှစ်ကတော့နည်းနည်းဟိုကတော့သတင်းမီဒီယာတွေလည်းပွင့်လင်းလာလို့ဟိုတိကြတာပါ။ဒါတော့ဒီလိုဖြစ်ပွားမှုတွေကမေတ္တာအနည်းနဲ့အများရှိပါတ
ယ်။ဟုတ်ကဲ့ဆရာ။ဒီယောဂါမှာဆရာရင်အရေးကြီးဆုံးပေါ့နော်။အခုလိုဒီသေဆုံးမှုတွေလည်းရှိနေတဲ့အတွက်တည်တည်တဲ့အချက်ဆိုဘယ်အချက်ကိုထောက်ပြမလဲ
။ဒီယုတ်ရဖြစ်တဲ့အုံနောက်မီရောင်တွေမှာဒီယောဂါတက်တီးရသုံးမျိုးကြောင့်ဖြစ်တယ်ပေါ့။နင်းနင်းကိုကောက်ကိုင်းနင်းမကောက်ကိုင်းအေရှန်ဒရင်စီပေါ့နော်။အဲ့တော့ဈေးရုံတွေမှာဒီအုံနောက်မီရောင်ကကြိုကြညတာတွေ့နေတာပါပဲ။မီနီကိုကောက်ကဲကတော့ဆွေးတော့တွေ့ရတယ်ပေါ့နော်။အဓိကအချင်းတော့ဘာဖြစ်လဲဆိုကလေးကဖြားတယ်ပေါ့အုံနောက်မီရောင်ပြင်ဖြားတယ်။မီရောအချားကြီးတယ်။မအီမတာဖြစ်တယ်ပေါ့နော်။သူကတော်တော်ကြီးကိုကြီးတယ်ပေါ့ကလေးကငိုနေတာပေါ့။ခေါင်းကိုက်တာပေါ့။ဒါပေမဲ့ကြာလို့ရှိရင်ငယ်တဲ့ကလေးပေါ့တနည်းအောင်ဆိုရင်ငယ်လေးပေါင်းတာတွေ့နေ။ဇက်တောက်တယ်ပေါ့နော်။ဇက်ကြီးငုံလို့မရဘူးတောက်နေတယ်။နောက်ပါဖြစ်နိုင်လို့ဆိုသတိလက်တာလို့မိန်းတော်ကြီးတော့တက်တာဟုတ်တာလေးရှင်းမယ်ဒီမီနင်းကိုကောက်ကိုင်းကုသမြအောင်လောက်မရအောင်ဆိုကုဖြစ်တဲ့ဟာမှာဒီကတဲ့ချက်ကတော့တစ်ခါလေကြရင်သူကသွေးလန့်လာဖြစ်တယ်သွေးချိန်ဓာတ်ကျသွားတော့ဒီလက်တွေအေးဆက်သွားတယ်အဲတော့သွေးလည်းပတ်မှုမကောင်းတော့ပေါ့နော်နောက်တစ်ခါဒီမီနင်းကိုကောက်ကိုင်းမှာပဲတချို့ကလေးတွေမှာအများစုပေါ့နော်90ရာခိုင်နှုန်းကျော်ပါရေစမ်းမှာအကွက်တွေထွက်ပါတယ်ရေစမ်းမှာအမဲအကွက်အမဲဇက်တွေပေါ်ထွက်တယ်ဒီပြန်ဒီလက်ဒီခြေောက်ဒီတင်မာလို့ပါတော့လည်းထွက်တယ်ပေါ့အဲ့ဒါကြီးဖြည့်ကြည့်တဲ့အခါကျလည်းလက်ပြောက်သွားအောင်ပေါ့နော်ဥမာဖန်ခွက်ကလေးနဲ့ဖြည့်လိုက်ရင်ဒီပြင်ရိုးရိုးဝတ်တက်တို့ခြိုက်တို့ဆိုရင်ဖန်ခွက်ကလေးနဲ့ဖြည့်လိုက်ရင်ဒီကောင်ပြောက်သွားတယ်ပေါ့နော်ဒီမှာတော့သူကမပြောက်ဘူးပေါ့နော်ဒါရေသားလေးကိုတွေးရတာအဲ့လိုမျိုးခွက်တွေနဲ့ထွက်တတ်ပါအဲ့တော့ဒီယောဂမှာဒီတွေးလက်နာဖြစ်လို့ရှိရင်နည်းနည်းနည်းနည်းအဲ့လိုတော်တော်လေးဆိုးသွားတတ်တယ်ဒါဆိုးရွားနိုင်မှုကမြန်မာနိုင်ငံနဲ့မဟုတ်ပါဘူးပုံမျိုးပြီးနိုင်ငံတွေမှာလည်းရှိတာအဲ့တော့ဒါတော့ဒီခါ view site ဒီကုဖို့လိုတယ်ဆေးရုံအများဆုံးရောက်ဖို့လိုတယ်ဆေးရုံမှာလည်းသူတို့ဒီကြခွဲထားပြီးတော့ကုသဖို့လိုတယ်တွေးလိုက်တော့အထူးချက်မှတ်ဆောင်မှာထားပြီးတော့ကုသပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီကုသမှုကဒီဆေးရုံရောက်ဖို့အချိန်မီဖို့ပုံမှာအများကြီးမူတည်တာပါဆရာနော
်ဟုတ်ကဲ့ပါကောင်းတာတော့ကလေးကကြားလဲကြားလုံးအားကြီးရဲ့နောက်ငွေလေးမှဆိုငွေလေးထောင်းတယ်ပေါ့နော်ဒီဆိုစက်တောင်းတယ်ဒါပြန်ရမင်းလို့အကြည့်တယ်ပေါ့ကလေးကဘယ်တော့မှဥနောက်မရောက်ဖြစ်ဘယ်တော့မှပြုံးလို့ရှိစေမရှိဘူးပြင်းထန်တယ်စေလုံးညီနေတိုင်းကိုနေတယ်ပေါ့နော်ဒီလိုဖြစ်တဲ့အခါများလို့ရှိရင်ဥနောက်မရောက်မှဖြစ်နိုင်တယ်လားဆိုတာသတိထားမိဖို့လိုပါ
ဟုတ်ကဲ့ဆရာအ
ဲ့တော့ဆေးရုံ၄ပါးဝန်းကျင်မှာဒီဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဆေးရုံရောက်တဲ့အခါမှာဆရာကြီးကုသမှုကအချိန်မီရောက်တယ်ဆိုရင်ပေါ့နော်ဘာတွေအမြန်လုပ်ပေးနိုင်လဲဆရာကြီ
းအမှန်တော့ဒီမီနီမောကော့ဆင်းမီယာပေါ့နော်ဒီ နေနေကိုကောက်တိုင်းတတိယဘူကြောင့်ဖြစ်တဲ့အခုလိုကူးဆက်များဘုနာမရောင်လို့ယူဆရင်နီးရဆရာဝန်မို့တပြရင်တော့မှသူတော်မှရေသားမှကွက်တီတွင်တော့ပို့သေးကြတယ်ဗျအဲ့ဒါမျိုးဆိုလို့ရှိရင်တော့သူတို့ဒီမှာကိုတခါတည်းပရိစီပါစေတမျိုးထိုးခိုင်းပါ start generation cephalosporin လို့ခေါ်တော့ပါနော်အဲ့ဒီပိုတက်ဆေးကိုသူဒီမှာတခါထိုးပစ်လိုက်တယ်ထိုးပြီးဆေးရုံဆွဲလိုက်ပါဒီလိုကြလို့ရှိရင်ကျွန်တော်သွေးရည်ပါပေါက်ဆက်တယ်ပြီးလို့ရှိရင်ဘုဒ္ဓဆေးထိုးဖို့လိုပါတယ်တရားဘက်တီးရီးယားပိုးကြောင့်ဖြစ်တာဆိုတော့ဘုဒ္ဓဆေးနဲ့ကတော့ရောဂါပိုးတည်အောင်လုပ်နိုင်တော့ဒါပေမဲ့တချို့ကလေးတွေမှာလည်းခုနလိုဆက်ပစ္စည်းများနဲ့ဒီသွေးစိတ်တက်တာပေါ့နော်အဲ့ဒါဖြစ်ပြီးတော့သွေးလန်လာဖြစ်ရင်တော့သူကခန္ဓာကိုယ်ထဲမှာရှိတဲ့ဒီသွေးချင်ကိုထိန်းတဲ့အချိန်နေရာမှာသွားပြီးတော့သွေးယိုခြင်းဖြစ်နိုင်တော့နော်အဲ့လိုမျိုးကြလို့ရှိရင်သွေးချင်ကိုပြန်ထိန်းလို့မရတော့ထိန်းဖို့အတွက်တော်တော်ကိုလှုပ်ရွာပေါ့နော်ကြရည်ပါလည်းအများကြီးထရပါအဲ့လိုချင်းတွေရောက်တဲ့ကလေးတွေကတော့အဆုံးဆုံးနိုင်တဲ့အနေဖြစ်ပါ
ဟုတ်ကဲ့ဆရာဒီနေရာမှာမဖြစ်ခင်ကကာကွယ်တာအကောင်းဆုံးဖြစ်တဲ့အတွက်အခုလည်းဖြစ်နေတဲ့သူတွေဆီကနေဘက်တီးရီးယားကနေကူးနိုင်တဲ့အတွက်ကာကွယ်ရေးတွေဆီကဘယ်လိုအကောင်းဆုံးလုပ်နိုင်မလဲ
ဒီဘက်တီးရီးယားပိုးကတချို့ကလေးတွေလူကြီးတွေရဲ့ရောင်းထဲမှာပါရှိနေနိုင်တယ်ဆက်လေကပါလားယောဂပိုးတွေကိုသွေးထဲကိုရောက်ပြီးတော့ပြန့်နှံ့သွားပါနော်သူကတော့ဒီလိုပူရင်းနဲ့ယာဒီမှာဖြစ်တတ်တယ်ချက်ပမာ0အလယ်ပမာ0မှာပိုးဖြစ်ပါနောက်ဒီတယောက်တယောက်ကူးဆက်တာလည်းဒီ droplet infection လို့ခေါ်တဲ့ဒီနာစီရာချောင်းဆိုတာတမို့ထွက်လာတဲ့နာရည်တို့တရေတို့တယောက်ကလက်နဲ့ကန်လိုက်ပြီးနောက်တယောက်စီကူးသွားတာဒီလိုမျိုးနဲ့ဖြစ်တာပေါ့ဟိုသွေးနဲ့တကွေးတို့ဘာလို့ချင်းနဲ့ကူးဆက်တာမဟုတ်တော့သူကထိန်းသိမ်းရတာခေါင်းဝင်မှုလို့ကပို့ပြီးတော့လွယ်တယ်ပေါ့နော်အဓိကတော့တကွေးတန်ရှင်းရေးကြည့်တယ်ဒီကလေးလူစုလူဝေးတွေဘာလဲတိတ်ညားတဲ့နေရာမျိုးမသွားခဲ့ဘူးပေါ့အဲ့မကလေးတွေလူကြီးတွေတနည်းမှာဖြစ်လို့ရှိရင်သူနဲ့နီးစပ်တဲ့လူပေါ့ထိတဲ့နိုင်တဲ့လူတွေကိုအကုန်လုံးကာကွယ်ဆေးတိုက်ထားလို့ရပါတယ်။ကလေးတွေဆိုလို့ရှိရင်တော့ Razen B7 ပေါ့နော်10 mg per kg ကလေးကိုလေးချင်း1 kg ဆို10 mg ပေါ့နော်။အနည်းငယ်နေရတတ်ရပါတယ်။အကြီးကြီးလူတွေပေါ့မလူကြီးတွေနဲ့ထိတွေ့နေတဲ့လူကြီးတွေမှဆရာဝန်ဆရာမပါဝင်ပေါ့။ဒီကလေးကိုကူတာတယ်၊ခြိုင်တွေ့တယ်ဆိုလို့ရှိရင်တော့ Cyclophosphamide ဆေး900အားတစ်လုံးတောက်ရပါတယ်။အဲ့တော့ဒီလူတွေမှာဖြစ်လာမယ့်လက္ခဏာစီလာတာလည်းကြည့်ရတော့ပေါ့။ဒီမှာမူကြောကြောင်းတော့ပါဆိုလို့ရှိရင်ဖြစ်နိုင်တဲ့လက္ခဏာစီလာတာလေးသိချာကြည့်ရအောင်။အဲ့ဒီ contact ကိုခေါ်တဲ့ထိတွေ့မှုတဲ့လူတွေကိုဆေးလည်းပေးမယ
်။ဟုတ်ကဲ့ဆရာ။ဒီအုံနောက်အမေးရောင်တာဖြစ်တဲ့ဒီမင်းကိုကောက်ကိုင်ပုံပွားကူးဆက်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
။ဟုတ်ကာကွယ်ဆေးပေါ့နော်။အခုဆိုရင်တော့တော်တော်များများဒီကာကွယ်ဆေးသူ့ကိုတော်တော်လေးစိတ်ဝင်စားကြပါလား။ကျွန်တော်ကစိတ်ကုန်ပြီတခုကသင်္ဘာနေတော့ကာဝေးသေးတွန်းလာတာရှိတာဒါမဲ့လည်းယောဂဖြစ်ပွားမှုလုံးဝအများကြီးမဟုတ်တဲ့ဆက်ကြတော့တခါလေထိုးဖို့မတိုက်တော့မိဘူးအဲ့တော့ခုလောကတော့ဆေးပြနေပါလား
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝီမင်းစီဇန်တင်ဆက်တဲ့အပတ်စဉ်ကျမရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်မြန်မာပြည်30ချက်အစီအစဉ်ကိုအလဲမပေးခင်မှာလာမယ့်စနေညတိုက်ရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတိပေးပါရစေခင်ဗျာ
ဒါမဲ့ငါးနှစ်တန်းအတွက်အစိုးရအဖွဲ့ဝင်ဝန်ကြီးစင်းကိုရွေးချယ်ခံသမ္မတဦးတင်ကျော်ကတွတ်တော်မှတင်သွင်းထားပြီးပါပြီ။ဒေါ်ဆန်းစုကြည်ရဲ့ပါအဝင်ဝန်ကြီးအဖွဲ့ဝင်တွေရဲ့ကိုယ်ရေးအကျင့်တွေကိုလည်းထုတ်ပြန်ထားပါတယ်။ဒီအစိုးရအဖွဲ့တင်တဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2994 email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
သောတာရှင်တွေနေကျွန်တော်တို့ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့စနေည9နာရီမတိုင်ခင်ဆက်သွယ်ကြဖို့တိုက်တွန်းပါရစေခင်ဗျာ။ VOA ကနေကြာသာပရိနေညဘက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါနားဆင်ရမှာကတော့မျက်မှောက်ရေးရာ30ချက်အစီအစဉ်ပါ။အခုတစ်ပတ်မှာတော့သမရဦးသိန်းစိန်ရဲ့ဆောင်ရွက်ချက်တွေအကြောင်းကိုဦးအောင်ခင်ကရေးသားပြီးတော့ကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ဦးသိန်းစိန်အစိုးရတက်တန်း၅နှစ်ကုံဆုံးတော့မှာမို့ဘာတွေလှုပ်ဆောင်နိုင်ခဲ့တယ်လဲဆိုတာကိုပြည်တွင်းပြည်ပမှာသုံးသပ်နေကြပါတယ်အနှစ်50စစ်အာဏာရှင်အုပ်ချုပ်ခဲ့တဲ့နိုင်ငံမှာပါတီဆုံးဒီမိုကရေစီစတင်တည်ဆောက်ဖို့ဆောင်ရွက်ခဲ့တာတွေကိုဇန်နဝါရီလ28ရက်နေ့မှာဦးသိန်းစိန်ကဘင်ကွန်းအရှေ့ကြီးခြွေသွားပါတယ်။ဦးသိန်းစိန်ဟာလက်ရှိအခြေခံဥပဒေပြုစုတဲ့အမျိုးသားညီလာခံမှာအဓိကပါဝင်ပြီး ဗိုလ်ချုပ်မှုကြီးတန်းရွှေလက်အောက်မှာဝန်ကြီးချုပ်လုပ်ခဲ့တာမို့သူ့ရဲ့ပြုပြင်ရေးကိုအစပိုင်းမှာအလေးမထားကြပါဘူး။ဒေါက်တာစုကြည်ကဒါမိုကရေစီတရေကောင်လို့ယူဆကြပါတယ်။ဒါပေမဲ့ဥပဒေမျိုးစုံပြတ်ထန်းပြီးဒေါက်တာစုကြည်နိုင်ငံရေးမလုံနိုင်အောင်တားဆီးထားတဲ့ဂျားကဂျားပြရွေးကောက်ပွဲဝင်နိုင်အောင်ဦးသိန်းစိန်ကလမ်းခင်းပေးတဲ့အတွက်နိုင်ငံရေးအကျဉ်းသားနယ်ဆန်မန်ဒဲလာကိုလက်တွဲခေါ်ယူတဲ့သမရဒက်ကလိုက်နဲ့တူတယ်လို့တင်စားပြောဆိုကြပါတယ်။တချို့ကလည်းရုရှားမှာပါတီစုံဒီမိုကရေစီကိုမြင့်တင်တဲ့ဂိုဘာချော့ဖ်နဲ့တူတယ်လို့ပြောပါတယ်။အနောက်တိုင်းနဲ့အဆင်ပြေအောင်လှုပ်တာတာဖြစ်တယ်လို့မြင်သူတွေလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်တချမ်းပဲဒီမိုကရေစီစနစ်ကိုကဘာကလက်ခံအောင်လုပ်သူဟာဥသိမ်းစိန်ပါ
။ဒေါ်ဆန်းစုကြည်နဲ့ NLD ပါတီကိုဖိနှိပ်ထားလို့နာမည်ပြက်နေတဲ့ဗိုလ်ချုပ်မူကြီးတန်းရွှေလက်အောက်မှာနှစ်နဲ့ချီအမှုထမ်းပြီး2009မှာဝန်ကြီးချုပ်ဖြစ်လာတဲ့ဗိုလ်ချုပ်သိန်းစိန်ဟာဗိုလ်ချုပ်မူကြီးတန်းရွှေစီစဉ်တဲ့အတိုင်းသမရဖြစ်လာတဲ့အခါမှာဒီပုတ်ထဲကဒီပဲမှုအကြောင်းမထူဘူးလို့ယူဆကြပါတယ်။ဒါပေမဲ့2017ဩဂုတ်လမှာဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးစက်တင်ဘာမှာမြစ်ဆုံဆဲစီမံကိန်းကိုရက်ဆိုင်တာကြောင့်ဦးသိန်းစိန်ကိုစတင်ယုံကြည်လာကြပါတယ်။တချမ်းပဲလွတ်တော်စနစ်မှာဒေါ်စုပါဝင်လာအောင်လုပ်နိုင်တာရဲ့တရုတ်ဩဇာခံမဟုတ်ကြောင်းပြသနိုင်တာရဲ့ကြောင့်ဦးသိန်းစိန်ရဲ့ပြုပြင်ရေးကိုအမေရိကန်နဲ့ဥရောပအစိုးရတွေကထောက်ခံအားပေးလာပါတယ်။စစ်ဘူထဲမှာရှားပါတဲ့ပြုပြင်ရေးသမားအဖြစ်ဦးသိန်းစိန်ကိုရှုမြင်သုံးသပ်လာကြပါတယ
်။ဦးသိန်းစိန်ဟာစည်ရင်းမှန်နဲ့ပြုပြင်ရေးလုပ်သူဖြစ်တယ်လို့ဒေါက်ဆာစုကြည်ကပြောဆိုတဲ့အတွက်အဲ့ဒီတုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ Hillary Clinton နေပြည်တော်ကိုရောက်လာပြီးမကြာမီမှာသမ္မတ Obama ပါရောက်လာပါတယ်။တန်ခတ်အရေးယူမှုကိုရပ်ဆိုင်းလိုက်ပါတယ်။ဒီတော့တွင်နမည်ဆိုးထွက်နေတဲ့စာပေစီစီရေးကိုဖျက်သိမ်းပြီးလွတ်လပ်စွာရေးသားတဝေခွင့်ပြုပါတယ်။နိုင်ငံရေးအကျဉ်းသားလှုပ်ပေးမှုငြိမ်းချမ်းရေးဆွေးနွေးမှုစတာတွေကြောင့်ပြည်တွင်းမှာလည်းဦးသိန်းစိန်ကိုထောက်ခံသူတွေတိုးပွားလာပါတယ်။တရုတ်နောက်လိုက်ကမ္ဘာအပေခံဘဝကိုစွန့်လွတ်ပြီးအနောက်တိုင်းနဲ့ရွှေလန်းငွေလန်းဖောက်တိုင်သူဟာဦးသိန်းစိန်ဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တာနဲ့အခြားတရုတ်အရင်းအနှီးတွေကိုမေ့သွားကြပုံရပါတယ်။
ဦးသိန်းစိန်ရဲ့ပြုပြင်ရေးကိုကဘာကထောက်ခံလေလေဘူတန်ရွှေနဲ့စစ်အုပ်စုသိမ်းယူထားတဲ့ဒနာဥစ္စာဟာတရားဝင်လာလေလေဖြစ်ပါတယ်ဒေါ်လာတွေကိုခိုးချောင်ခိုးဝှက်သုံးနေရတဲ့ဘဝကတရားဝင်ပြောင်းသုံးနိုင်တဲ့အဆင့်ကိုရောက်လာပါတယ်ဒါကြောင့်ဦးသိန်းစိန်ရဲ့ပြုပြင်ရေးမှာအများဆုံးအကျိုးခံစားရသူတွေဟာဘူတန်ရွှေနဲ့စစ်အုပ်စုဝင်တွေဖြစ်ပါတယ်ဘူတန်ရွှေရဲ့အခြေခံဥပဒေဘောင်ကိုကျော်ဖို့ဦးသိန်းစိန်ကစိတ်မကူးပါဘူးဝန်ကြီးဌာန36ခုအထိတိုးပွားလာတာဟာလေဦးသိန်းစိန်ရဲ့လှုပ်ဆောင်ချက်တစ်ခုဖြစ်ပါတယ်။စီယိုချုပ်ရဲ့အသွင်လက္ခဏာစုတစ်ခုဖြစ်တဲ့အခွင့်ထူးနဲ့အဆောင်အယောင်တွေကိုမပယ်ဖျက်နိုင်တာဟာဦးသိန်းစိန်အစိုးရရဲ့အားနည်းချက်တစ်ခုဖြစ်ပါတယ်။လုပ်ငန်းမစမီရှိသမျှအခွင့်ထူးကိုအရင်ဆုံးယူတာဟာစစ်ဘိုလ်ရဲ့ဓလေ့ထုံးစံဖြစ်ပါတယ
်။ဦးသိန်းစိန်အစိုးရရဲ့လက်ထက်မှာကချင်ပြည်နယ်စစ်ပွဲရခိုင်ပြည်နယ်ကလူမျိုးရေးပဋိပက္ခနဲ့ဘာသာရေးအထူးဂရုံးတွေကိုပိုးပြီးလူသိများပါတယ်။ဦးသိန်းစိန်ရဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးဟာအတံမြေပြီးအစမပါတဲ့ကြံအမြောက်လူဖြစ်နေပါတယ်။ထိပ်ပန်းအရာတန်းတွေဥစ္စာပစ္စည်းပိုင်ဆိုင်မှုကိုကြီးညာဖို့2012မှာဦးသိန်းစိန်စော်ဩပြီးမှလက်တွေ့မှာအကြီးကြီးဖြစ်သွားပြီးကျပ်3သိန်းလောက်လက်စားတာကိုခွင့်ပြုရတဲ့အခြေအနေရောက်သွားပါတယ်။အပြောနဲ့အလုပ်မညီသူအဖြစ်ဦးသိန်းစိန်ကိုပြည်တွင်းမီဒီယာမှာဝေဖန်လာကြပါတယ်။အဂတိလိုက်စားမှုဆိုတာဟာလက်ပေးလိုက်ယူတယ်မဟုတ်ပါဘူး။မတရားလုပ်မှုမမှန်မကန်လုပ်မှုကြောက်ပြီးလုပ်မှုဗက်လိုက်မှုစတာတွေလည်းပါဝင်ပါတယ်ပြည်သူလူထုအများစုကအယုံအကြည်မရှိလို့ကျန်းဖို့ပါတီရွေးကောက်ပွဲရှုံးရတာဖြစ်ပါတယ်လက်နက်ကင်ပရိပက်ကဘာသာရေးနဲ့လူမှုစီးပွားရေးပြဿနာကိုဦးသိန်းစိန်အစိုးရဖြည့်ရှင်းရမှာမတိမရောက်ဖြစ်နေတာဟာအဂတိလိုက်စားမှုကြောင့်ဖြစ်တယ်လို့မြင်ကြပါတယ်ဒီပရိပက်ကတွေဟာအစိုးရကိုအယုံအကြည်ကင်းမဲ့စေပါတယ်ဘယ်လိုပဲဖြစ်ဖြစ်ဦးသိန်းစိန်ဟာတချမ်းပဲဒီမိုကရေစီစနစ်ကိုရှင်သန်အောင်လုပ်သူအဖြစ်တမိုင်းတွင်ရမှာကတော့တေချာသလောက်ဖြစ်နေပါတယ်ခင်ဗျာ
။ပေါင်ခင်ဆွေးနွေးတင်ဆက်တဲ့မြမောက်ရီယာ30ချက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ခုတစ်ခါတော့ဂျာတာပရင်းနေညာပိုင်းရဲ့နောက်ဆုံးအပတ်စဉ်ကဏ္ဍဖြစ်တဲ့တိုင်းရင်သတင်းလောက်အစီအစဉ်ကိုနားဆင်ရမှာပါ။ဒီစီစဉ်ကတော့ထိုင်းချီစိုက်တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့UNFC ကခေါင်းဆောင်တွေနဲ့ပြည်တွင်းပြည်ပတိုင်းသာခေါင်းဆောင်တွေပညာရှင်တွေပူးပေါင်းပြီးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမူကြမ်းရေးဆွဲတဲ့အလုပ်ရုံဆွေးနွေးပွဲတစ်ခုကိုကျင်းပနေပါတယ်။ကချင်ပြည်နယ်ကံပိုက်တီဒေသမှာဘိန်ခင်တိုက်ဖြတ်တဲ့ KIO တပ်ဖွဲ့နဲ့ပြည်သူစစ်တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဆိုတာနဲ့ချင်းတိုင်းရင်သားဦးဟန်ရီဗန်တီယိုကိုဒုတိယသမ္မတနှစ်အဖြစ်ရွေးချယ်လိုက်တဲ့အပေါ်ချင်းနိုင်ငံရေးခေါင်းဆောင်တွေကဘယ်လိုအမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကခေါင်းဆောင်တွေနဲ့ပြည်တွင်းပြည်ပကတိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေပူးပေါင်းပြီးမြန်မာနိုင်ငံနဲ့ကိုက်ညီမဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမျိုးရရှိရေးအတွက်ရည်ရွယ်ပြီးထိုင်းနိုင်ငံချင်းမိုင်မြို့မှာအလုပ်ယုံဆွေးနွေးပွဲတစ်ခုကိုပြုလုပ်ကျင်းပနေတယ်လို့ UNFC ဒုဥက္ကဋ္ဌနယ်ဟန်တာကပြောပါတယ်အလုပ်ယုံဆွေးနွေးပွဲကနေကိုယ့်နိုင်ငံနဲ့ကိုက်ညီမဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာလိုအပ်တဲ့ပြည်နယ်နဲ့ဗဟိုအာဏာခွဲဝေရေးတယံဇာတခွဲဝေရေးပြည်နယ်တွေအလိုက်လူမျိုးစုဆိုင်ရာအခွင့်အရေးသတ်မှတ်ရေးလွတ်တော်ဖွဲ့စည်းမှုအပြင်လုံခြုံရေးတပ်ပိုင်းဆိုင်ရာဖွဲ့စည်းမှုစတဲ့အချက်တွေကိုဆွေးနွေးသွားမယ်လို့နေဟန်တာကဆက်ပြောပါတယ်။တိုင်းရင်းသားလူမျိုးများရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံကကမကထပြုလုပ်တဲ့ဒီအလုပ်ယုံဆွေးနွေးပွဲကိုအခုလ21ရက်နေ့ကနေ26ရက်နေ့အထိပြုလုပ်သွားမှာဖြစ်ပြီး UNFC ကခေါင်းဆောင်တွေအပြင်ဥပဒေအထောက်အကူပြုကွန်ရက် Legal Aid Network ကရှေ့နေဦးအောင်ထူးကရင်အမျိုးသားအစည်းအရုံးခင်ယူကဘဒိုနော်စီဖိုးရာစင်တို့တက်ရောက်နေတယ်လို့သိရပါတယ်
။ကချင်ပြည်နယ်ကံပိုက်တီဒေသမှာပိန်ခင်တက်ဖြက်ရေး KIO ကချင်လူလာရေးအဖွဲ့တက်ရင်၃နဲ့ပြည်သူစစ်တပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မတ်လ22ရက်နေ့ကထမ်းမော်ခန်းရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KIO ဗဟိုဌာနချုပ်ကဒုဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ကချင်လူလာရေးအဖွဲ့ KIO ရဲ့ပိန်ခင်တက်ဖြက်ရေးအစီအစဉ်တွေကြောင့်အစိုးရနဲ့ခြားဆောင်တဲ့ပြည်သူစစ်တွေကချင်ဒီမိုကရေစီတည်တံ့တော် NDAK ထိန်းချုပ်တဲ့ပိန်ခင်တွေရှိရာကံပိုက်တီနဲ့စတုံဒေတာမှာဒီပတ်ကဆလို့တိုက်ပွဲတွေစတင်ဖြစ်ပွားနေတယ်လို့တုပုံမှုကြီးနော်ဘူးကပြောပါတယ်
မွန်ပြည်နယ်ရင်းမြုံနယ်တောင်ပိုင်းမကြီးချောင်းဝရွာသားနှုတ်ကိုပြစ်ခတ်တမှုနဲ့ဆွဲချက်တင်ခံထားရတဲ့အမှတ်280တိုက်ရင်ကဗိုလ်ကြီးစော်မျိုးထက်အမှုကိုရင်းမြုံနယ်ရဲစခန်းကိုလွှဲပြောင်းမယ်လို့ရင်းမြုံနယ်ရဲတပ်ဖွဲ့မှူးကပြောပါတယ်ပြခဲ့တဲ့မတ်လ10ရက်နေ့ကမှန်ကြီးချောင်းရွာသားတက်ငါတဲ့နိုင်မိုးနဲ့နိုင်ချစ်စိုးတို့နှစ်ဦးကိုဗိုလ်ကြီးစော်မျိုးထက်ကနေပြစ်တက်ခဲ့တဲ့အတွက်လူသက်မှုပုံမှ302နဲ့အမှုဖွင့်ထားတယ်လို့လည်းရင်းမြုံနယ်ရဲတပ်ဖွဲ့မှူးကပြောပါတယ်တည်ဆုံးသူမိသားစုတွေအတွက်ကံယိုတန်းဒေသတိုင်းဒုတိုင်းမူဗိုလ်ချုပ်ကြည်လွင်ဦးဆောင်တဲ့အဖွဲ့ကနေအမှုကြေးအေးရေးအတွက်ထောက်ပံ့ငွေနဲ့ပစ္စည်းတွေထောက်ပံ့ပေးဆောင်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်လူသက်မှုအတွက်အမှုဖွင့်ထားတယ်ဆိုပေမဲ့တပ်မတော်သားကနေကျူးလွန်တဲ့မှုခင်းဖြစ်နေတဲ့အတွက်ရဲဌာနနဲ့အရက်ဖက်တရားရေးဌာနကနေတရားစီရင်ခွင့်ရှိမှာမဟုတ်ဘူးလို့ဥပဒေဝန်ထမ်းတို့ကပြောပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ရွှေလီမြစ်တပတ်ကံရှိကိုထူကိုထလူငယ်အကျင့်စရိတပြုပြင်ရင်းငွေစေဝါတိုက်ဖြက်ရေးကေဟာတခုကိုတတ်မတော်စစ်ကြောင်းတတ်မရှိရှိမှအင်အားသုံးပြီးတော့စရိတပြုပြင်သူလူငယ်65ဦးနဲ့ကေဟာတာဝန်ရှိသူ9ဦးကိုဖမ်းဆီးသွားပါတယ်မတ်လ20ရက်နေ့ကအဲ့ဒီကေဟာမှာမူရင်စေဝါထုတ်လုပ်ရောင်းဝယ်တယ်ဆိုပြီးတတ်မတော်စစ်ကြောင်းကနေဖမ်းဆီးသွားပြီးတော့မူဆယ်အချုပ်ခန်းမှာချုပ်နှောင်ထားပါတယ်မူဆယ်မြို့မှာရှိတဲ့စင်တိုင်မူရင်စေဝါတိုက်ဖြက်ရေးလူထုကျင့်စရိတပြုပြင်ရေးကေဟာကို2000ပြည့်နှစ်ကဇိုက်ချင်းငွေဇိုက်ဆောင်ငော့ဇိုက်ဆိုင်ခမ်းဆောင်ကျုံနဲ့ဇိုက်ဆောင်ဆမ်တို့ကမိမိပိုင်ငွေကြေးနဲ့စတင်တူထောင်လာတာအခုဆို16နှစ်ရှိပြီဖြစ်ပါတယ်
ကရင်ပြည်နယ်အတွင်းမိကရင်ပြည်လက်မြေဆက်ယုံတိဆောက်နိုင်ရေးအတွက်ကရင်နယ်ကြားဆောင်တပ်အထွေထွေတွင်ရင်မူစောချစ်သူ UCB ကရင်ပြည်နယ်အတွင်းအဖွဲ့အစည်းပေါင်းစုံတို့နဲ့တွေ့ဆုံညှိနှိုင်းမှုပြုလုပ်နေပါတယ်အခုတိဆောက်မဲ့ပြည်လက်မြေဆက်ယုံဟာတရုတ်ကုမ္ပဏီကအကူအညီယူမှာဖြစ်ပြီးတော့တဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိအောင်အစစ်မြစ်နီးပညာနဲ့လှုပ်သွားဖို့ဖြစ်ပြီးဒေသခံတွေရဲ့သဘောထားကိုရယူဖို့ဆွေးနွေးခဲ့တယ်လို့လည်းဗိုလ်မှူးကြီးစောချစ်သူကပြောပါတယ်ပြည်လက်မြေဆက်ယုံတိဆောက်မယ်ဆိုရင်သက်ဆိုင်ရာဒေသခံတွေရဲ့သဘောထားကောက်ယူပြီးမှအချိန်ယူလှုပ်ဆောင်သင့်တယ်လို့တက်ရောက်သူများကအကြံပြုထားပါတယ်ဘီလက်မြေစက်ယုံတိဆောက်ရန်အတွက်ဒေါ်လာတန်3000လျှာထားပါတယ်
ချင်းပြည်နယ်ရဲ့တောင်ဘက်ဆွန်ဆုံဒေသတစ်ခုဖြစ်တဲ့ဘလဲဝါမြို့နယ်ကိုခရယံအစင်ဖွဲ့စည်းပေးဖို့ဒေသခံပြည်သူတွေကနေမဆလ21ရက်နေ့ကလမ်းမပေါ်ထွက်ပြီးစီတန်းလဲလဲဆန္ဒဖော်ထုတ်ခဲ့ကြပါတယ်။ဘလဲဝါမြို့နယ်ဟာလူလာရေရပြီးတဲ့နောက်ပိုင်းကစပြီးခရယံအစင်ပြောက်ွယ်သွားခဲ့လို့ခရယံအစင်ပြန်လဲဖွဲ့စည်းပေးဖို့ကုလိုဆန္ဒပြတောင်းဆိုရတာဖြစ်တယ်လို့ဆန္ဒပြပွဲမှာပါဝင်ဦးဆောင်တဲ့ဦးကျော်ထွန်းကပြောပါတယ်။ဘလဲဝါမြို့နယ်ဟာခုလက်ရှိမင်းတက်ခရင်လက်အောက်ခံမှာတည်ရှိပြီးမတူပီမြို့နယ်ကိုခရင်စင်ဖွဲ့စည်းပြီးရင်မတူပီခရင်လက်အောက်မှာထားရှိဖို့ချင်းပြည်နယ်ဆိုရကစီစဉ်ထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမတ်လ15ရက်နေ့မှာကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးကနေချင်းတိုင်းသာဦးဟင်နီဗန်တီယိုကိုဒုတိယသမ္မတနှင့်အဖြစ်ပထမဦးဆုံးအကြိမ်ရွေးချယ်လိုက်ကြပါတယ်ချင်းလူမျိုးတဦးကိုဒုတိယသမ္မတအဖြစ်တင်မြှောက်လိုက်တာနဲ့ချင်းလူမျိုးတွေအတွက်ဘာထူးခြားမှုတွေရှိလာနိုင်ပါသလဲချင်းနိုင်ငံရဲ့အတိုင်းဝိုင်းကခေါင်းဆောင်တွေဘလို့ရှုမြင်ကြပါသလဲဆိုတာကိုကိုစလိုင်းရောဘတ်ကနေစူးစီးထားပြီးနိုင်ကွင်းအိမ်ကနေခုလိုတင်ဆက်ထားပါတယ
်ဦးဟင်ဒရီပန်ထီယူကိုဒုတိယသမ္မတအဖြစ်ရွေးချယ်လိုက်တာဟာတော်အောင်ဆန်းစုကြည်ဦးဆောင်တဲ့မျိုးရတ်ဒီမိုကရေစီအဖွဲ့ချုပ်ကနေတိုင်းရင်းသားတွေရဲ့အခန့်ကဏ္ဍကိုအလေးထားတယ်ဆိုတာပေါ်လွင်စေတယ်လို့ချင်းတိုသက်ရေးပါတီသူရင်မှုဦးရှိန်ထွန်းကပြောပါတယ်
နိုင်ငံကြီးတမိုင်းမာရင်းကိုဒီဟာကလောကမရှိခဲ့ဘူးတဲ့တမိုင်းမှတန်တီကတိရေးထိုးလိုက်တဲ့သဘောတော့ဖြစ်တာပေါ့လေခမဆောက်ဆောင်ချင်းအပြောင်းလဲတစ်ခုလိုတော့ပြောလို့ရတာပေါ့လေထင်ကျော်ဆိုတာကလည်းအမျိုးသားဖြစ်နေတော့ကိုသူသမရဆိုချင်းတောက်ဖြစ်နေတော့ဆိုတော့မြန်မာပြည်မှာတိုင်းမန်ရဲ့စံကံကပြန်ပေါ်လာတဲ့သဘောတော့ဖြစ်လာတယ်နောက်တစ်ဖက်မှာလည်းတိုင်းမန်ရဲ့အရေးကြီးကိုအလေးထားတယ်ဆိုတဲ့ NLD အစိုးရရဲ့အမြင့်သဘောထားမျိုးတော့ပေါ်ပေါ်ထင်ထင်ပေါ်လွင်နေတော့ဒီသုံးသပ်မိတာပေါ့လေ
ချင်းမျိုးရာဒီမိုကရက်တစ်ပါတီအသွေးမှုတူဖြစ်တဲ့ဆလိုင်းမျိုးချစ်ကတော့ချင်းတိုင်းသားသူကိုဒုသမရအဖြစ်ရွေးချယ်ခံရတဲ့ပေါ်ဝန်တာကြိုးစုပေမဲ့ချင်းပြည်နယ်ရဲ့အပြောင်းလဲအတွက်မမျှော်လင့်နိုင်ဘူးလို့လည်းဆိုပါတယ
်ချင်းတယောက်သူ့သမတဖြစ်လာတယ်ချင်းပြည်နယ်ဘလောက်ထိတိုးတက်သွားမယ်ဘလူတွေအပြည့်လုံသွားမယ်ဆိုတဲ့ဟာကကျွန်တော်အနေနဲ့အများကြီးတော့ထူးထူးခြားခြားမျှော်လင့်နေတာမျိုးတော့မရှိဘူးဘာဖြစ်လဲဆိုတော့သူ့သမတတွေသူတို့ကိုယ်တိုင်ကလည်းအများကြီးသူတို့လုံနိုင်စွန်းတွေလုံပိုင်ခွင့်တွေအများကြီးမရှိဘူးလို့ပဲကျွန်တော်တို့ကမြင်နေတာ
။အငိမ့်စားပုံမှုသူဖြစ်တဲ့အသက်58နှစ်အရွယ်ဦးဟင်ဒရီပန်တီယူဟာပြီးခဲ့တဲ့2015ရွေးကောက်ပွဲမှာချင်းမြင့်နယ်ထန်တလိုင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံရတဲ့သူလည်းဖြစ်ပါတယ်။ဒုတိယသမ္မတဖြစ်လာတဲ့ချင်းတိုင်းသားသူအနေနဲ့ချင်းမြင့်နယ်ရေးထက်တနင်္ဂနွေလုံးအတိုင်းအတာရေးကိုကြည့်ရမှာဖြစ်တယ်လို့ချင်းတို့သက်ရေးပါတီသူရင်မှုကိုရှိန်ထွန်းကဆက်ပြောပါတယ်။
ချင်းကဒီကမ္ဘာရတိုင်းနဲ့ချင်းတစ်ခုတည်းကိုကြည့်လို့မရဘူးလေ။ဘာလို့လဲဆိုတော့နိုင်ငံတကာနိုင်ငံဥရှောင်းဖြစ်နေတဲ့အခါမှာတိုင်းနိုင်ငံလုံးရဲ့အတိုင်းအတာနဲ့ပတ်သက်တဲ့ national issue ကိုပဲအဓိကထားပြီးအကောင့်ထဲပေါ်လုပ်ဆောင်အောင်လို့တကယ်တမ်းပြောရင်လေထွေစည်းပုံအခြေခံဥပဒေအရသာကိစ္စသမတုကမ္ဘာလုံးပိုင်ခွင့်ရအကန့်အသတ်ကြီးအများကြီးတော့ရှိနေတယ်ပေါ့လေ
။ချင်းမြင့်နယ်ထန်တလာမြို့နယ်တီကီးကျေးရွာစာတိဖြစ်တဲ့ဥပန်သီယူဟာရန်ကုန်နဲ့မန္တလေးတက္ကသိုလ်တွေမှာပညာစည်းပွားခဲ့ပြီး BA နဲ့ဥပဒေဒီပလိုမာဘွဲ့ရရှိထားသူတူလည်းဖြစ်ပါတယ်။ဥပန်သီယူဟာချင်းလူမျိုးထဲမှာနိုင်ငံတော်ဒုတိယသမ္မတအရာသူကိုပရမအူဆုံးထမ်းဆောင်ရမယ့်ချင်းမျိုးသားသူလည်းဖြစ်ပါတယ
်။ဆက်ပြီးတော့မွန်အမျိုးသမီးများကိုရက်မှာပါဝင်တဲ့အဖွဲ့တွေကလည်းဦးဆောင်ပြီးဒုတိယအကြိမ်မွန်အမျိုးသမီးများညီလာခံကိုမတ်လ19ရက်နဲ့20ရက်နေ့တွေမှာကျင်းပခဲ့ကြပါတယ်။အမျိုးသမီးတွေအနေနဲ့နိုင်ငံရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပါအဝင်တခြားလုပ်ငန်းတွေမှာပါဝင်ခွင့်ရရှိအောင်ကြိုးပမ်းသွားမယ်လို့လည်းဆိုပါတယ်။ဒီအကြောင်းကိုတော့မီးရင်စနိုင်းကလည်းအခုလိုစူးစီးတင်ဆက်ထားပါရရှင်။
ဒုတိယကြိမ်မွန်မျိုးသမီးညီလာခံကိုကျင်းပရတဲ့ရည်ရွယ်ချက်ကိုတော့ညီလာခံပြည်မြောက်ရေးကော်မတီဝင်မိချယ်ရီဆိုကအခုလိုပြောပါဗျာ။ကျွန
်တော်တို့မျိုးသမီးတွေရဲ့ခန်းကဏ္ဍကပြီးခဲ့တဲ့ရွေးကောက်ပွဲပေါ်အစိုးရမှာပါဝင်ဝင်လည်းမရလိုက်ဘူး။ဆိုတော့ကျမတို့ရဲ့ပါဝင်ဝင်ကအားနည်းနေတယ်။ပြန်လဲသုံးသက်တဲ့နေရာမှာလည်းစီလုံးညွညွရေးကိုလည်းပြန်လဲတည်ဆောက်ချင်တယ်။နောက်ပြီးတော့ဒီပါဝင်ဝင်တွေကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေရောကျွန်တော်တို့ကိုယ်တိုင်ရရောစူးစမ်းလာနိုင်ရန်အသက်ပေါ့နော်။မွန်မျိုးသမီးများညီလာခံ
ညီလာခံမှာနိုင်ငံရေးငြိမ်းချမ်းရေးပညာရေးကျန်းမာရေးပူးပေါင်းဆောင်ရွက်မှုစတဲ့အကြောင်းအရာတွေကိုတက်ရောက်လာကြတဲ့မြို့သမီးကိုယ်စားလှယ်တွေကဝိုင်းဝန်းအဖြစ်ရှာဆွေးနွေးခဲ့ကြပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံရေးကဏ္ဍတွေမှာအမျိုးသမီးတွေပါဝင်မှုနဲ့ပတ်သက်ပြီးတော့မော်မျိုးသမီးအဖွဲ့သူအကွက်ထမိကွန်းချန်းနုံကအခုလိုပြောပါတယ်
။အမျိုးသမီးတွေများများပါဝင်လာဖို့ဆိုလို့ရှိရင်အမျိုးသမီးတွေပါဝင်နိုင်မဲ့အခွင့်အလမ်းတွေဖန်တီးပေးရမှာလေ။အခုချိန်ထိကကျွန်တော်တို့စီမကအဲ့လိုမျိုးအခွင့်အလမ်းတွေကိုဖန်တီးပေးရတာဟာတစ်ဖက်သက်ဆန်တယ်ဆိုပြီးတော့ဘယ်သူမှလည်းမထောက်ခံကြဘူး။ဘယ်သူမှလည်းမဆွေးနွေးကြဘူး။အဲ့ဒါကပြဿနာတစ်ခုဖြစ်နေတယ်ပေါ့နော်။ဒီခွင့်ရေးတွေမြန်လာသမျှကတော့ကျွန်တော်တို့အမျိုးသမီးတွေရဲ့ပါဝင်မှုကတော့ပြောပလောက်အောင်နေပါနေအောင်မဲဆိုတာကိုတော့ကျွန်မယုံကြည်ပါတယ်
။မော်မျိုးသမီးများညီလာခံကျင်းပနိုင်ခြင်း င်အဖြစ်မြို့သမီးတွေအချင်းချင်းချက်ဆက်မှုအကောက်စေတယ်လို့မော်မြို့သမီးမိမရမိုးကပြောပါရယ်မော်မြင်းနယ်မော်လမြိုင်မြို့ရှိပိုင်ခိခမမှာနှစ်ရက်ကြာကျင်းပခဲ့တဲ့မော်မြို့သမီးညီလာခမဘီသွင်းနယ်နယ်ဆက်ရှိမော်မြို့သမီးဖွဲ့စည်းများကကိုယ်စားလှယ်တွေဖိတ်ကြားထားသူတွေလက်လာသူတွေစုစုပေါင်းတရာကျော်တဲ့ရောက်ခဲ့ကြပါရယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကခေါင်းဆောင်နဲ့ပြည်တွင်းပြည်ပကတိုင်းရင်းသားခေါင်းဆောင်တွေပညာရှင်တွေပူးပေါင်းပြီးဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံကိုရေးဆွဲနိုင်ဖို့ထိုင်းနိုင်ငံမှာအလုပ်ယုံအစည်းအဝေးကျင်းပခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တော်ရရှင်တွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။တော်တော်ရှင်နေနေကျွန်တော်တို့ VOA မြန်မာဘိုင်းကထုတ်လွှင့်နေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြနေဆိုရင်တော့ကျွန်တော်တို့ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်။အဲဒီမှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုနားဆင်ဖတ်ရှုနိုင်သလို VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်းကြည့်ရှုနိုင်ပါတယ်။ဒါပြင် VOA ရဲ့ Facebook, Twitter နဲ့ YouTube ဆာမျက်နှာတွေမှာလည်းနောက်ဆုံးရရုပ်သံသတင်းတွေကိုနားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ။ကိုယ်ကစားပြီးတော့သတင်းချင်းချုပ်ကိုကိုကြော်ကြော်သိန်းကတလဲကြင်ညာပေးမှဖြစ်ပါတယ်ဗျာ
။ထောက်လိုင်းနဲ့လုံခြုံရေးဆိုင်ရာလုပ်ငန်းတွေကိုတွန်းမြင့်လှုပ်ဆောင်ရင်းနီလန်းရှာဖွေဖို့ဥရောပသမဂ္ဂ EU တရားရေးနဲ့လုံခြုံရေးဆိုင်ရာဝန်ကြီးတွေဒီကနေ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဆွေးနွေးကြပါတယ်။ဘရပ်ဆဲလ်စ်မြို့တော်တိုက်ခိုက်မှုမှာတန်လျာရှိသူနောက်တူကိုဖမ်းမိဖို့လည်းရဲတပ်ဖွဲ့ကဆက်ရှာနေပါတယ်။အဲ့ဒီတိုက်ခိုက်မှုတွေကြောင့်လူပေါင်း31ယောက်ထဲမှနေသေဆုံးပြီး300လောက်ဒဏ်ရာရခဲ့တာပါ။အင်္ဂါနေ့မနက်ပိုင်းကမာလဘီကရထားဘူးတာယုံမှာအသေးခံပုံခွဲတိုက်ခိုက်မှုတွင်ပေါဝံပုံရတဲ့ဒုတိယလူကိုရဲတပ်ဖွဲ့ကပူပြင်းလိုက်ရှာနေတယ်လို့ဘယ်လ်ဂျီယံသတင်းဌာနတွေကပြောပါတယ်။လူ20သေဆုံးပြီးနောက်ထပ်အများပြားဒဏ်ရာရတဲ့အဲ့ဒီဘူးတာယုံတိုက်ခိုက်မှုမှာပေါဝံသူတူအဖြစ်ခါလစ်အယ်ဘကရာဝီကိုအာနာဘိုင်တွေကအစောပိုင်းတုန်းကပြောထားတာပါ။ဘော့စနီးယားဆပ်ခေါင်းဆောင်ဟောင်းရော်ဒိုဗန်ကာရဇစ်ဟာယူဂိုစလာဗီးယားနိုင်ငံဟောင်းမှာကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့စစ်ရာဇဝတ်မှုတွေအတွက်အပြစ်ရှိကြောင်းကုလသမဂ္ဂတရားသူကြီးတွေကဆုံးဖြတ်လိုက်ပါတယ်။1992-1995ဘော့စနီးယားစစ်ပွဲကာလအတွင်းဆာရာယေဗိုမြို့ဆရီဘရန်နီဆာရပ်မှာအမျိုးသားနဲ့ယောက်ျားလေးအယောက် 8,000 ကိုအစုအဝေးလိုက်တတ်ခဲ့တဲ့တပ်ဖွဲ့တွေကိုခရစ်စ်ကဦးဆောင်ခဲ့တယ်လို့ဆိုဆွဲပြီးတော့ကုလသမဂ္ဂအထူးတရားခွန်ရုံးကနေသူ့ကိုရုံးတင်စစ်ဆေးခဲ့တာပါခရစ်စ်ကတော့သူ့မှာအပြစ်မရှိဘူးလို့ခြေပပါတယ်ဘော့စနီးယားစစ်ပွဲအတွင်းသူ့ရဲ့လူရဲတွေဟာသူ့ရဲ့လူမျိုးပြစုဖြစ်တဲ့ဆပ်တွေကိုအကာအကွယ်ဖို့ရည်ရွယ်တာလို့ဆိုပါတယ်မြန်မာ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေအတွက်ချေးငွေနဲ့အကျိုးယူနိုင်တဲ့ငွေပမာဏသတ်မှတ်ချက်အမေရိကန်ဒေါ်လာ 11.5 ဘီလီယံကမ်းလှမ်းမှုစီစဉ်ထားတဲ့အကြောင်းတရုတ်ဝန်ကြီးချုပ်လီကီချန်းကကြေညာလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာလှုပ်တဲ့ဘောဖိုရမ်အတွင်းအဲ့ဒီ၅နိုင်ငံကခေါင်းဆောင်တွေနဲ့ဗိုလ်ထုနေမှာတွေ့ဆုံပြီးတဲ့နောက်တရုတ်ဝန်ကြီးချုပ်ကကြေညာတာပါ။တရုတ်ဝန်ကြီးချုပ်ဟာမြန်မာဒုတိယသမ္မတဆိုင်မောက်ခန်၊ထိုင်းဝန်ကြီးချုပ်ပရယုတ်ချန်တို့ကြားကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်၊လာအိုဝန်ကြီးချုပ်ထွန်စင်းသမာဗွန်၊ဗီယက်နမ်ဒုတိယဝန်ကြီးချုပ်ဖန်ပင်မင်းတို့နဲ့လည်းတရားစီတွေ့ဆုံဆွေးနွေးပါတယ်။ဒီထက်မှာဗီယက်နမ်နဲ့တရုတ်ကြားဆက်ဆံရေးကတောင်တိုးပင်လယ်နယ်မြေပိုင်ဆိုင်မှုဆိုင်ရာပြင်းထန်တဲ့အငင်းပွားမှုတွေကြောင့်အဆင်မပြေဖြစ်နေတာပါ။မြန်မာနိုင်ငံနဲ့ကတော့မြစ်ဆုံဆဲစီမံကိန်းရဆိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဆက်ဆံရေးအဖူတီဖြစ်နေတာပါ။ထိုင်းနိုင်ငံကနေမလေးရှားကိုသွားတဲ့ရထားတစ်စီးပေါ်မှာတန်ဖိုးအဖြစ်ဒေါ်လာ1000နဲ့ချီတဲ့ဘိန်းပြူနဲ့စိတ်ကြွဆွေးတွေကိုခီးစော်အီထက်မှာထည့်ပြီးခိုးသွင်းမှုစူးစမ်းတဲ့မလေးရှားနိုင်ငံသား15ယောက်ကိုဖမ်းလိုက်တယ်လို့ထိုင်းရတပ်ဖွဲ့ကဒီနေ့ပြောပါတယ်။စိတ်ကြွဆီ498ပေါင်နဲ့ဘိန်းပြူ78ပေါင်သိမ်းဆည်းကြမိတာလို့ထိုင်းရတပ်ဖွဲ့ကပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညာအစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ်။ VOA American အသံညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ9လိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.